စနေနေ့ညဘက်စီစဉ်တွေကိုည10နာရီထိလိုင်းနိုမီတာ24 kHz 11123လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9325နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဓာတ်ရိုက်လေလိုင်းစီစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီရှင်။ထုတ်လုပ်သူမဆုမွန်နဲ့အတူဦးကျော်စံတာကစီစဉ်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါဒေါ်ရရှိမြခင်မြန်မာနိုင်ငံမှာပဋိပက္ခစစ်မဲ့ဖြစ်ပွားလာတာနှစ်ပေါင်းများစွာကြာမြင့်ခဲ့ပြီဖြစ်တဲ့အထူးသဖြင့်တိုင်းရင်းသားဒေသတွေမှာစစ်မှန်တဲ့နိုင်ငံရေးပြည်လည်မှုငင်းကြမှုမရသေးပဲနဲ့စီးပွားရေးဖွံ့ဖြိုးမှုလုပ်ငန်းတွေကိုလှုပ်တာတနည်းအားဖြင့်ပြောရင် FDI လို့ခေါ်တဲ့ပြည်ပတရားရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးလုပ်ငန်းတွေလှုပ်တာဟာဒေသခံပြည်သူတွေတက်ဘလောက်အကျိုးရှိတယ်လဲတိုင်းပြည်အတွက်ကဘလောက်အကျိုးရှိမလဲညီညာရေးရနိုင်မဲ့အလားအလာကဘလောက်ထိပံ့ပိုးမှုဖြစ်စေတယ်ဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးဖို့ကျွန်တော်စိတ်ကူးရလာတဲ့ကိစ္စကတော့တချို့ကယူဆရပါတယ်ပြောကြပါတယ်သဘုံထရဲဆိုတာစီးပွားရေးမဖွံ့ဖြိုးလို့သူတို့ပတ်စံပြေးွားချမ်းချမ်းသာသာဖြစ်သွားရင်ဘယ်သူမှလက်နဲ့ကင်ပြီးတိုက်နေတော့ဘူးသဘုံမထတော့ဘူးဆိုတော့ပြောဆိုသုံးသပ်ချက်ကိုလည်းကြားရပါတယ်အပေါ်ရန်အချင်းချင်းတော့ဒီဟာမှန်တယ်လို့ရှိပေမဲ့တကယ်လက်တွေ့မှာတော့ဥမာအဖြစ်မြစ်ဆုံကိစ္စတို့ရွှေဒံဝေပိုင်လိုင်းကိစ္စတို့ကြားလာရင်တော့ဒေသခံတွေရဲ့လက်မြေဆုံဆုံရတာသူတို့ရဲ့နယ်မြေကထွက်ဆွန့်လွှတ်ထွက်ပြေးရတာသဘာဝပတ်ဝန်းကျင်ပျက်စီးတာတွေကိုအရင်ဆုံးတွေ့နေရပါတယ်သူတို့တွေကဖွံ့ဖြိုးလာတာတဲ့ဆိုတော့ဒီကိစ္စဟာဘလောက်မှန်တယ်လဲကောင်းဤမကောင်းဤကိုဆွေးနွေးလို့ရတဲ့ရွေးချယ်တဲ့ဒီနေ့အစည်းအဝေးကိုစီစဉ်တာဖြစ်ပါတယ်ဆွေးနွေးရမယ့်ပုဂ္ဂိုလ်တွေထဲမှာသမန်သောတာရှင်တွေပြည်သူတွေရေးရပြောတဲ့ဆက်သွယ်လာတာလည်းအများကြီးရှိပါတယ်ဒါပေမဲ့လည်းတကယ်ဒီကိစ္စကိုထဲထဲဝင်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေတော်တော်များများလည်းပါဝင်မှာဖြစ်လေတော့တချို့ကိုကျွန်တော်မဆက်သွယ်ပဲအချိန်မရလို့မခေါ်ဘဲနဲ့ထားခဲ့ရရင်လည်းနားလည်းပြေးကြဖို့ဥစွာတောင်းပန်လိုပါတယ်ဒီမှာပါဝင်ဆွေးနွေးမဲ့လူတွေကိုကျွန်တော်မိတ်ဆက်ပေးမယ်ဆိုရင်လောလောဆယ်ဦးအောင်သူငင်းဖြစ်ပါတယ်ဒါဘဟုအဖွဲ့ရဲ့နှစ်ပေါင်းများစွာတာဝန်ယူလုပ်ကိုင်လာတဲ့ပညာရှင်သူလည်းဖြစ်ပါတယ်လူရှားသူ activist ဦးလည်းဖြစ်ပါတယ်နောက်တစ်ခါဦးဝန်းအောင်ဖြစ်ပါတယ်ရခိုင်အမျိုးသားရွှေ gas နဲ့ပတ်သက်ပြီးတော့လှုပ်ရှားနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်နောက်ကချင်းအမျိုးသမီးဒေါ်ရွေးဘူးဖြစ်ပါတယ်အမျိုးသမီးရေတိုင်းရင်းသားရေတက်တက်ကြွကြွဆောင်ရွက်တဲ့လွှတ်တော်အမတ်ဦးလည်းဖြစ်ပါတယ်နောက်တစ်ခါဦးလှဆွေဖြစ်ပါတယ်သူကဆိုရင်အမျိုးသားလွှတ်တော်ကသတ္တုနဲ့သံဇရရေးရာကော်မတီဝင်ပုဂ္ဂိုလ်ဖြစ်ပါတယ်နောက်ဒေါ်စူဇနာလှလှဆူပြင်အမျိုးသမီးအစားတကြွသူတူဖြစ်ပါတယ်နောက်တစ်ခါဖီဘောမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးရဲထွန်းလည်းပါဝင်မှာဖြစ်ပါတယ်ဆိုတော့ဒီပုဂ္ဂိုလ်တွေဟာဒီကိစ္စကိုကြုံကြုံချင်းချင်းစဉ်းစားပြီးသားပုဂ္ဂိုလ်တွေဖြစ်ပါတယ်တခုပဲအရေးကြီးတာကကျွန်တော်ရတဲ့အချိန်က25မိနစ်သာဖြစ်ပါတယ်ဆိုတော့ကျွန်တော်လူတူချင်းဆွေးနွေးကြပါဆိုခင်ဗျာပထမဆုံးဦးအောင်သူငင်းကိုမေးပါရစေဘယ်လိုသဘောရပါလဲခင်ဗျာအထူးသဖြင့်အဲ့ဒီတိုင်းသားဒေသတွေမှာနိုင်ငံခြားအကူအညီနဲ့သဘာဝပတ်ဝန်းကျင်တွေကိုတူဖော်တဲ့စီပွားရေးလုပ်ငန်းပဲပေါ်လေဘာပဲပြောပြောဒီလုပ်ငန်းတွေဟာငញ្ញရေးအတွက်အထောက်ပံ့ဖြစ်စေပါရဲ့လားလောလောဆယ်မှာ
ဟုတ်ကဲ့အထူးသဖြင့်တော့ဒီပဋိပက္ခတွေလည်းမချုပ်ငိမ့်သေးဘူးပေါ့ဒီကြားထဲမှာပဲခုနလိုရင်းနှီးမြှုပ်နှံမှုတွေအကြီးစားကိစ္စမျိုးတွေပတ်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်ထင်တာပဋိပက္ခကိုပို့ပြီးတော့တိုးစီမဲ့အလားအလာလည်းရှိပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီတွေ့ကြုံရသလောက်အနေထားမှာပြောမယ်ဆိုရင်ဒီအခုဘီလင်းချောင်းပြားမှာရွှေတူးနေကြတဲ့ကိစ္စတွေရှိပါတယ်ဆိုတော့အဲ့ဒါကဒေသခံတွေအတွက်လည်းအကျိုးမရှိပါဘူး။နောက်တစ်ခါကျတော့ဒီ KAU အတွက်လည်းအကျိုးမရှိဘူး။အစိုးနိုင်ငံတော်အစိုးရအနေနဲ့လည်းဒီအခွန်တုတ်တွေလည်းမရဘူးပေါ့နော်။ဆိုတော့အားလုံးကြားထဲမှာပဲဒီခုနကတကယ်စီးပွားရေးလှုပ်ရှားသွားတဲ့သူတွေကပဲအမြတ်ဆုံးအများစုရသွားကြတဲ့အနေထားတွေဖြစ်ပါတယ်။ဆိုတော့အလားတူဘက်မှာအလားတူပါပဲကချင်ဘက်မှာလည်းဖြစ်ထုတ်နေတဲ့ကိစ္စတွေမှာအလားတူဓာမျိုးတွေတွေ့ပါတယ်။အထူးသဖြင့်တော့ညင်နာရတာဒေသခံပြည်သူတွေကပုံများပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကချင်ဘက်မှာဆိုတော့ဒေါ်ရီကြားပါလားခင်ဗျာ။
ဟုတ်ကဲ့
ခီးတော်ဘုပြင်ရည်စဲလို့ဖြေရပါတယ်ကျွန်တော်စီကိုပါဝင်ဆွေးနွေးပေးတာကျေးဇူးတင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာဒီလုပ်ငန်းတွေဟာအထူးသဖြင့်ကချင်ဒေသဘက်မှာလည်းလုပ်နေတာတွေအများကြီးပါပဲတိုင်းရင်းသားတွေဒေသခံတွေလည်းအကျိုးရှိပါရဲ့လား
အော်ကချင်ဒေသမှာတော့တည်ဝင်ရင်းမြုံနံမှုတော့မရှိပါဘူးတရားမဝင်ခိုးထုတ်တာတွေပဲအခုချိန်ထိများနေပါတယ်အဲ့တော့မငိမ့်ချမ်းလေပြိပခဖြစ်လေဒီတရားမဝင်လို့ငါကပိုပြီးကြီးပွားလေပိုပြီးမှလှုပ်လှုပ်ကောင်းလေဆိုတဲ့အနေအထားမျိုးရှိပါတယ်ကျမတို့စီမှာတော့အဲ့တော့ဒလော့စဲကတော့ပြိပခဖြစ်နေတဲ့အနေအထားမှာတော့ဘယ်နိုင်ငံကမှတည်ဝင်ရင်းမြုံနံမှုလဲလာလို့မှမဟုတ်ပါဘူးငိမ့်ချမ်းမှလာလို့လို့ရမှာပါအဲ့တော့ငိမ့်ချမ်းတယ်ဆိုလို့ရှိရင်တော့တရားဝင်လှုပ်ရမယ့်ဒါမျိုးဖြစ်တဲ့အခါမှာအဲစီဝင်အလုပ်ငန်းကိုမလုပ်ချင်တဲ့လူတွေကတော့မငိမ့်ချမ်းတဲ့အချိန်မှာခုတ်လုံနေတဲ့အနေအထားတွေအများရှိပါတယ်ဒီလုပ်ငန်းတွေကလည်းအခုချိန်မှာအဲတရားဝင်လုပ်ငန်းတွေအအောင်မြင်မြင်လုပ်နေတာကိုကျွန်တော်ဒေသခံတွေအားလုံးသိနေပါတယ်
ဟုတ်ကဲ့ဒေါ်ရူအဲ့ဒီတော့
ဒီစစ်တိုးပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီတိုင်းရင်းသားတွေဟာစီးပွားရေးဖွံ့ဖြိုးလာရင်ဘယ်သူမှလက်နက်ကင်ပြီးတပုံထားတော့မှာမဟုတ်ဘူးဆိုတော့ပြောဆိုချက်ကဘယ်လိုသဘောပါလဲအဲ့ဒါမှန်ဘူးလားခင်ဗျာ
စီပွားရေးဖွံ့ဖြိုးမှုဆိုတော့ဘယ်သူမှလက်နဲ့ကင်မလုပ်ဘူးဆိုတော့တဝက်တော့မှန်ပါလိမ့်မယ်ဒါပေမဲ့ကျမတို့စီမှာတစ်ခါမှစီပွားရေးမဖွံ့ဖြိုးသေးတဲ့အခါကျတော့ဒီကိစ္စကတကယ်မှန်ဆိုတော့ကျမတို့ကကိုယ်တိုင်ကြုံတွေ့မှပဲကျမတို့ဆုံးဖြတ်ရမယ်အလုပ်ဖြစ်ပါတယ်တစ်ခါမှကျမတို့ကဖွံ့ဖြိုးဒေသခံများမနေဘူးတဲ့အတွက်ကြောင်မမီးဆန်းဘူးသေးတဲ့အတွက်ကျမအတတ်မပြောနိုင်သေးပါဘူ
းဟုတ်ကဲ့ဒါတော့သဘောတရားနဲ့လည်းဆိုင်တယ်ကျွန်တော်တော့အသေးစိတ်ရှင်းနေတော့ကျဲတော့မယ်ထင်ပါတယ်တကယ်တော့နိုင်ငံရေးပြည်လည်မှုဆိုတာစီပွားရေးအပြင်နိုင်ငံရေးပြဿနာအမျိုးသားရေးပြဿနာဒီကိစ္စတွေကစီပွားရေးနဲ့ဘယ်လောက်ဆက်နွယ်နေသလဲအထူးသဖြင့်အမျိုးသားရေးစိတ်ဓာတ်ဆိုတာလည်းပဲကျွန်တော်အကြံတော်ဆွေးနွေးနေတဲ့ကိစ္စပါဒီနေ့ကတော့အထင်ရှားခြင်းမှရပါလိမ့်မယ်ဟုတ်ကဲ့ကိုဝန်းအောင်ဘယ်လိုသဘောပါလဲခင်ဗျာကိုဝန်းအောင်ရဲ့သဘောထားလည်းကြည့်ကြည့်ပါလိမ့်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်တော့အခုလောလောဆယ်ပေါ့နော်ကျွန်တော်တို့ဒီသမဏဦးသိစဉ်တက်လာတဲ့နောက်ပိုင်းမှာတချို့ငင်းရှမ်းရေးလုပ်ငန်းစဉ်လုံငန်းနေဆောင်ရည်နေတာလည်းရှိပါပဲတတိယနေ့တက်မှာပဲကျွန်တော်အင်းချင်းရင်းကောင်းစီနောက်ကမှာပူပီတီထဲကြီးမားကြည်ပြန်းနဲ့ကျွန်တော်တွေနိုင်ငံခြားရင်းနှီးနယ်မှုတွေကိုကျွန်တော်တို့ပြီးခဲ့တဲ့နေ့အတိုင်းတာတစ်ခုနဲ့ရှင်းပြလိုက်မယ်ဆိုရင်အင်မတန်ကိုပေါ့နော်ပူပြီးတော့ကျွန်တော်တို့ဒီနိုင်ငံခြားရင်းနှီးမှုတွေမှုတွေရောကျွန်တော်ဒီသားတက်မှာရှိတဲ့ဒီခုနီတွေရဲ့လုံငန်းတွေကပေါ့နော်ငင်းချင်းရင်းနဲ့တဆက်ဆက်တည်းကျွန်တော်ပါလာအများရှိပါတယ်ဆိုတဲ့ခါတွေကတကယ်တကယ်ကျွန်တော်ရေရှည်ငင်းချင်းတည်းနဲ့ဖွံ့ဖြိုးရေးကိုဥတည်သလားနေဆိုရင်တော့ဒီဟာတွေကတကယ်တကယ်ကျွန်တော်တို့ဒီတိုင်းရင်းသားတွေတက်တယ်မှာရှိနေတဲ့ပဋိပက္ခတွေတချို့ကျွန်တော်မတင်ရင်သေးတဲ့အခြေအနေတွေကိုပို့ပြီးတော့ဆိုးရွားစေတဲ့အခြေအနေတွေတခုကိုပို့ပြီးတော့ဥတည်တော်တွေလို့ကျွန်တော်အနေနဲ့သုံးသပ်ရမှာဖြစ်ပါတယ်ခင်ဗျာ။ဒါဖြစ်လို့ဆိုတော့ကျွန်တော်ဒီဒေါ်လာများနေရာဒေတာတွေမှာကျွန်တော်ဒီကြားတွေစုမွေးကိစ္စတွေအပါဝင်ပေါ့နော်ကျွန်တော်ဒီရင်းနှီးမြှုပ်နှံမှုကြောင့်ဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့တချို့ကျွန်တော်တို့ဒီလူပင်းကိစ္စတွေတပောင်အောင်ပဲဝင်ကိစ္စတွေတချို့ပြည်နယ်အစိုးရတွေကိုတိုင်ပေါ့နော်ဒါရိုက်စီမံခန့်ခွဲပေါ်ဝင်တက်ဆုံးပြတဲ့ဆိုရင်မရှိတဲ့ကိစ္စတွေကပို့ပြီးတော့ကျွန်တော်တို့ကနည်းနည်းချမ်းချမ်းကျွန်တော်တို့ဖြစ်စေစေကျွန်တော်တို့တကယ်တကယ်ရေရှည်ဖြစ်ဖြစ်တဲ့ဖက်ဒရယ်မှုတွေအပါဝင်နဲ့ဆက်ဆက်ပြီးတော့တကူတစုံတကူခုဒီလျှော့တဲ့လူဖြစ်နေတော့ကျွန်တော်အနေနဲ့သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝအောင်ကျွန်တော်တခုမေးချင်တာအဲ့တော့ရခိုင်မှာဆူရပါဆိုကလဒန်မြေဖွန်ဖွန်ချူရေးအိန္ဒိယနဲ့လုတ်တယ်တခါဒီတဘာဝတံငွေပိုက်လိုင်းကိစ္စလုတ်တာနဲ့ပတ်သက်ပြီးတော့ဒေသခံတွေအကျိုးအမြတ်တစုံတရာပေါ်ထွန်းစရာမတွေ့ဘူးလားခင်ဗျာလောလောဆယ်မှာ
လောလောဆယ်မှာတော့ကျွန်တော်ဒီစီမံကိန်းအတိုင်းအတာတစ်ခုနဲ့ရှင်းပြပြောကြည့်ရမယ်ဆိုရင်တော့လောလောဆယ်ဒေသခံတွေအနေနဲ့ရောနိုင်ငံတော်အတွက်ရောကျွန်တော်ဘယ်လောက်ထိကျွန်တော်ရေးရောပေါ့နော်အကျိုးအမြတ်ဖြစ်ထွန်းနေဆိုတာကအဲ့မတင်ကိုပြောရခက်ပါလိမ့်မယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နိုင်ငံမှာအခုလိုမျိုးဒီပြည်ဇာတ်နဲ့ပတ်သက်ပြီးတော့ဒီပွင့်လင်းမြင်သာမှုပေါ်တဲ့နာတစ်ခုထိကျွန်တော်တို့ဒီထောက်ပြနိုင်တဲ့ရန်ရာတွေအုပ်ချုပ်ရေးစနစ်တွေကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနတွေမှာပေါ်တဲ့ဒီလိုမျိုး institution နဲ့အဲကျွန်တော်ရဲ့ capacity တွေကအဖွဲ့အစည်းတွေရဲ့တစုံတစ်ခုထိဒီဟာတွေကိုပြင်ဆင်နိုင်တဲ့အခင်းကျင်းတွေကအစင်းလေးဖြစ်မနေသေးဘူးခင်ဗျာ။နောက်တစ်ခုကကျတော့ကျွန်တော်ဒီသဘာဝတံငွေခုလုံးလုံးစီကတော့ပေါ့နော်တရုတ်နိုင်ငံကတော့တင်းသွင်းနေတာတင်းသွင်းနေပြီးတော့ပြောလို့ရတာပေါ့ဒါပေမဲ့အစ်ဒီဟာရဲ့အစေးပိုင်းတစ်ခုကိုပေါ့နော်ဘိုးဆိုးရအနေနဲ့တိုင်းနယ်ပြည်နယ်အဖြစ်ဖြစ်ပေါ့နော်ကျွန်တော်ရွှေသဘာဝတံငွေလို့မဟုတ်ပါဘူး sub national transfer ပေါ့နော်ပြည်နယ်စင်တိုင်းအဆင့်ကိုဘလို့အစေးပိုင်းတစ်ခုအလျက်ဆွမ်းတွေကိုသူတို့အနေနဲ့ခွေဝေဆိုခွေဝေနိုင်နေဆိုတဲ့ဟာရဲ့နောက်တစ်ခုကကျတော့ကျွန်တော်ဒီတရားစာသားထုတ်လုပ်တဲ့နေရာဒေသတွေမှာတိခိုက်နေတာမုံတွေတဘောပေါ်ရင်ပြည့်စုံမှုတွေအစ်ဒီနေသားမှာရှိတဲ့လူတွေရဲ့သမင်ဝင်ကြောင်းဆိုရှယ်နက်ဟာတွေကိုကျွန်တော်တို့ခုထိပြန်လည်ပြီးတော့ကျွန်တော်တို့ဒီကုစားနိုင်တဲ့လူထုလူနည်းတွေဟာတွေကလည်းအခုတက်တီဝေဝေဝါဝါဖြစ်နေသေးလို့ပဲပြောရမှာပါ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာအဲ့တော့နောက်တိုင်းရင်းသားအကျိုးဆောင်ရွက်သူတူဖြစ်တဲ့ဒေါ်စုစန်းနဲ့လှလှစုကိုလည်းကျွန်တော်မေ့ချင်ပါတယ်ကရင်ဘက်မှာလည်းပဲစီးပွားရေးလုပ်ငန်းတွေစတင်ပြီးတော့လှူဆောင်နေလို့ကြားပါတယ်ဘယ်လိုသဘောပါလဲခင်ဗျာတိုင်းရင်းသားတွေညီညာရေးနဲ့
ကျွန်တော်တို့ဒီကရင်မှာကလည်းဒီငင်းချေးကိစ္စကြီးလို့နေသေးပဲ လုံးနေတဲ့အတိုင်းကြမှာဒီစီဝိုင်းလုပ်ငန်းတွေကလည်းတားမလိုက်စီးမရပါတော့အဝင်ပြီးတော့လောက်ကြတယ်အဲ့ဒါနဲ့ကျမတို့ဒီဒုတိယအကြိမ်ဆိုရတဲ့ခဲယူတိဆောင်ဆွေးနွေးပွဲမှာဒီဆိုရပက်ကနေပြီးတော့ခဲယူကိုတတိတွေပေးခဲ့တယ်ပေါ့နော်ဒီလိုမျိုးစီဝိုင်းလုပ်ငန်းကြီးမားတဲ့စီမံကိန်းတွေကိုခဲယူခွင့်မပြုဘဲနဲ့ ခွင့်မပြုဘဲနဲ့သူတို့ဘက်ကလည်းခွင့်မပြုပါဘူးပေါ့နော်အဲ့လိုမျိုးကတိတွေပေးခဲ့ပါတယ်သို့တော်လည်းဒီဟာတွေကတော့ဘလောက်အထိလက်တွေ့အောက်ချင်မှာနိုင်နိုင်နေလဲဆိုတာတော့တော်တော်လေးသုံးသက်ရခက်ပါတယ်ဒါလဲဆိုတော့ဒီလိုမျိုးလုပ်ငန်းတွေကအပြိုင်ဆိုင်ပေါ့နော်အပြိုင်ဆိုင်သူနိုင်ပိုနိုင်အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာကျမတို့ကတော့ဒီလက်ရှိသွားနေတဲ့ငြိမ်းချမ်းရေး လုပ်ငန်းကိုလည်းခြိခိုက်ပါလေဆိုရင်ပါလေနောက်ပြီးခုနပြောခဲ့တာပေါ့စီးပွားရေးကောင်းလို့ရှိရင်သူမှလက်လက်မကင်ပါဘူးဆိုတာအဲ့ဒါကဒီတော်လန်ရေးရဲ့ရှင်းမြစ်ကိုနားမလည်ပဲနဲ့ပြောတဲ့စကားဖြစ်ပါလိမ့်မယ်အဲ့တော့ဒီတော်လန်ရေးတွေလောက်ကြတယ်ဆိုတာဘာကြောင့်လုပ်လဲဆိုတာအားလုံးသိပြီးသားဖြစ်ပါတယ်စီးပွားရေးကြောင့်မဆိုင်ရမတောက်ရကြောင့်လို့ကင်တာမဟုတ်ပါဘူးကိုယ်ပိုင်ခွင့်ရေး ye kau ma, di ninja me sura tui kau le talong wa, ma ni le tui kau na tui pare.
Okay, kmiya, tosu zena, cizu timar kmiya. Kaya ulas sui jawa lah kmiya, ulas sui ga mudah lu doa, satu ni sian zata iya komdi, ulas sui ru komdi ye le aw masih ye lungan weha. Adika apa sih? Tanya dari dari mana lungan lungan we, pasal ni lungan lu cina timar eh. Tanya dari mereka pior ale, ulas sui jawa, ulas sui bahpian pior lu balik kmiya.
Namatika kodu lah bovia. Now kodu lah kolombia si kau ni, wah wah ye, ye ni tuaji kolombia si nato le kecik bintang alam jahaya. Tiada mana aku salah ibu, no. So, nama tiga kodu la baca oleh so law makaulu. Jadi ubi makaulu, ubi ya baca so asalnya amnyai kahre. 35-65 elu biasa kahre. Asalnya selijat adu yang lebanya, boleh so. Saju tema asalnya selijat adu yang melu mabahu, mabahu melu. Ini nunjaja di satu video tuin kahine kahja do. Dah tuin aku gua, so video mak kodu le. Kodu le kaca lo, cuma jasa muri cipir lo kodu le, tu le, osu pun bijang lah. Kalau ni lupa kamera, biasa gong lah buat apa ni? Elo, jenolua dah ubiol ni, oh jenolua dah miao, tadi ni wenji ubiol wenji, jenolua dah u, tadi ni dah u, kunci cep ni bukan ni, hari kemarin cikgu uli siapa ni mabade, tadi ni dah u belum miao le, jenolua lu ubiol, tapi jenolua ubiol. สิ่งเอาไว้ประมาณเลี้ยงงานจะงาก้าจีมาปีเราดูการลุกไปกู้สีดอสีวายลงงานเดียกูในงานเราจะสีวายลูกค่ะแต่ในตาอยู่ลุกไปกู้ไม่รู้ยังไงสุดเอาจะนอนตุ้ยเลยตุ้ยเลยจ้ะจะนอนคู่เราเลยสูดเต็มหูสีวายเลยเอ้าเอเซมีสูบิดอคู่ปอลาเลยสูดเอาเลยเราหน้าเลยเด็ดบ่สีเลยสีดอเอเซมีมาจะนอนดูใจเนี่ยบ่หูเพื่อให้คนไรเด้อ แล้วเอเจนซี่ส่วนคนเดียวแต่เนี่ยผู้เอามาเอเจนซี่เอามาคลาสตาร์ตัวนี้คือทับคนเดียวไอ้คลาสตาร์นี่ว่าลูกไปกุนีบารีนู่นเนี่ยที่ว่าที่ลูกไปกุนีบารีอยู่แต่ที่ใส่สิ่งที่เป็นมันบ่ใช่เด็ดเป็นอะไรเนี่ยจะต้องรู้ว่าด่าเป้าเนี่ยยาวเลยเป้าด้วยยาวกว่าเนี่ยแต่เป้าไปไม่มันจะสีดอกอู้ไอ้ที่ดูดูดีไอ้ตั้งดูกันนะดูเทปยี่ดีอันนี้ไอ้สิ่งที่ต้องเมลุจะต้องรู้มีเนี่ยยาวเก๋
โอเคอุลาสุจิสุเทมาเรอุลาสุโรเยดีลอสุราอุบลีบายสุโรอุลาสุโรกูรายอุบลีบิวเอตุดอมาดิสุราบูบิดอจวนจีนาเลลิเมเทมาเรบูบิดออาทุตินเทมาเรอาทุมุเลอองยิมาจิโรสุจังมาเรจินอนังมาตจอบเปลี่ยนลาบะเมนาอุลาสุดอมาปิดุลาสุดอมาอุเยทุนสีวาดีสีบอมยุนเนกาอุเยทุนเจนองาตบอดยาบายเนเนเมจินเนอุเยทุน
ที่มาแต่ยินดารีดารีมาเลยสิ่งขยันเราดูแต่ว่าบ่าวป้องยินยินวันเราหุบีตัวเราก็ดูสุจริตนะครับเดี๋ยวเรนแต่ยินดารีดารีมาตัวหลังนี้พี่ด่าสิบวัยชั่วชงจะรู้จีบมาหุบผู้มีอะไรสิจ้ะยามเป็นคนกิจสุรเอวยชงบล็อกเล็กขามาเลยอยู่สาวยินรู้ว่าตระมามาเลยจ้ะมาเลยเดี๋ยวแต่ยินดารีมาเราคุณอาจจะเรียนยินเนาะแต่ตั้งแต่ที่เรียนจบเนี่ย နိုင်ငံရေးခွင့်ရေးတွေရယူနေလဲမပြီးဘူးနိုင်ငံရေးခွင့်ရေးရပြီးတော့စီဝါရေးခွင့်ပြုတိုးတက်မှုစီဝါရေးလုပ်ကိုင်းခွင့်မှာလဲဒီရေကစီဝါရေးစနစ်ရဒီမိုကရေစီကြဖို့လိုတာပေါ့နော်အဲ့တော့ကျွန်တော်တို့ဒီရှေ့တောင်အာရှမှာဒီကွန်မြူနစ်တပုံနေရှိခဲ့တဲ့နိုင်ငံချင်းအတူတူဗမာပြည်မှာနောက်ဆုံးဖြစ်တိုးရှင်နေပြီးတော့ခဏကွန်မြူနစ်တွေဒီချုပ်ငိမ့်သွားပေမဲ့အဲဒါလည်းတိုင်ဖွဲ့စည်းတွေဆက်ကြံနေကြတယ်မလေးရှားတို့ခိုင်းလို့မှာတော့အဲ့ဒီလက်နက်ကိုင်အဖွဲ့စည်းတွေချုပ်ငိမ့်သွားပြီအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တဦးချင်းအမြင်သုံးသပ်ချက်ကတော့သူတို့နိုင်ငံရေးရဒီမိုကရေစီပါတီဟိုဒီမိုကရေစီစနစ်ကိုခွင့်ပြုတယ်စီဝါရေးရဈေးကွက်စီဝါရေးစနစ်ကိုခွင့်ပြုတယ်အဲ့လိုအောက်မှာသူတို့ကနိုင်ငံရေးရောကျွန်တော်တို့နိုင်ငံရေးရဒီမိုကရေစီရပြီးတော့စီဝါရေးရလက်လက်ခွင့်လင်းတဲ့ခွင့်ရေးတန်းတူညီရတဲ့ဒီအခြေအနေကိုဖန်တီးနိုင်တယ်အဲ့ဒီအောက်မှာသူတို့ကစီဝါရေးခွင့်ပြုတိုးတက်လာပြီးတော့ဒီလက်နက်ကိုင်အောင်ညာမှုကလည်းချုပ်နှိမ့်သွားတယ်အဲ့လိုကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ခင်ဗျာ
ဒီနေ့ကျွန်တော်တို့နိုင်ငံမှာကွန်မြူနစ်ဒီယူခကွန်မြူနစ်တောင်းတမှုကတော့မရှိတော့ဘူးအဲဒါတွေရဲ့ဒီအခွင့်အရေးတန်းတူမှုအတွက်တိုက်ပွဲဝင်နေရတယ်ကြံ့နေခဲ့တယ်အဲ့ဒီဒီတိုက်ပွဲဝင်နေတဲ့ဟာဒီဘက်အရာလေတန်းတူမှုအတွက်တိုက်ပွဲဝင်နေတာ ਨੇ အတူတူပါပဲဗ
ျဟုတ်ကဲ့ဆိုတော့ကျွန်တော
်ဒါကြောင့်ကျွန်တော်တို့ဒီဟုတ်ကဲ့
ဟုတ်ကဲ့ဦးရထွန်းပြောတာသဘောပေါက်ပါတယ်ခင်ဗျာဟုတ်ကဲ့ဒါတန်းတူခွေရရှိဟာကျွန်တော်ဒေါ်ရွေးဘူးကိုတခုပြန်မေးချင်ပါသေးတယ်ဒေါ်ရွေးဘူးအာဒေါ်တိုင်းသားရေဒေတာကထွက်တယ်သယံဇတာရတဲ့ဝင်ငွေတွေနဲ့ပတ်သက်ပြီးတော့ဒီဘ ਹੁ နဲ့ပြီးနေခွဲဝေးကိစ္စဘယ်လိုမြင်ပါလဲခင်ဗျာမြန်မာနိုင်ငံမှာအခုမြန်မြန်တော်တော်လှုပ်ထွားနိုင်ပြီလားဘယ်လောက်ထိလှုပ်ဖို့လှုပ်နိုင်မဲ့အလားအလာရှိပါလဲခင်ဗျာ
အော်ဒီကိစ္စကတော့တကယ်လို့အပ်ပါတယ်ဒီကိစ္စကြောင့်လည်းကျွန်တော်တို့စီမားမငြိမ်းချမ်းမှုတွေဖြစ်တာပါအဲ့တော့ဒီကိစ္စကိုမမှန်ကန်ကန်လုပ်ဖို့ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုတတ်တတ်မတ်ခွဲခြားထားဖို့လိုပါတယ်ဒါမှပဲဒါဥပဒေအရဒီတရားစာတခွဲခွေမှုမှာပြင်းရှိမှပဲကျွန်တော်တို့ရဲ့ငြိမ်းချမ်းရေးကိုလည်းအမှန်တကယ်ပေါ်ဆောင်နိုင်မှာဖြစ်ပါတယ်ဒါမှလည်းစီးပွားရေးဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဥအောင်သူငင်းကဘယ်လိုသဘောပါလဲခင်ဗျာအဲ့ဒီ distribution of wealth ပေါ့ဗျာအဲ့ဒီ schedule ဇယားတွေမှာဖွဲ့စည်းပုံတော့ကဇယားတွေမှာအဲ့ဒါအတိအကျခွဲဝေသတ်မှတ်ထားတာတွေ့ရပါလားအဲ့ဒါဘယ်လိုများလုပ်မယ်လို့ကြားပါလဲဥအောင်သူငင်းတို့ပညာရှင်တွေရဲ့
ဟုတ်ကဲ့အခုချိန်မှာတော့ကျွန်တော်တို့ဟိုဇယား1ကတော့ဒီပြည်တော်စုအဆင့်အာဏာပြုဖို့ပေါ့ဇယား2ကတော့ပြည်နယ်တိုင်းအဆင့်ပေါ့အခုဇယား1မှာပြည်နယ်တိုင်းမျိုးပေးရတဲ့အာဏာကတော်တော်နည်းပါတယ်နောက်တစ်ခုကကျတော့ဒီခုနဒီအပေါ်နဲ့အောက်ကိုပေါ့နော် transfer လုပ်တဲ့ formula ရဲ့လို့လည်းသတ်သတ်မှတ်မှတ်မရှိသေးပါဘူးအင်ဒိုနီးရှားနိုင်ငံမှာဆိုရင်တော့သူတို့အနေနဲ့ဟိုစီးစပ်ဒီရာဂိုင်နှုံးအနေနဲ့ခွဲလာတာရှိပါတယ်သတ္တုကဏ္ဍဆိုရင်ဘယ်လိုပင်လယ်ငါးဖမ်းတဲ့ကဏ္ဍဆိုရင်ဘယ်လိုအချိုးအစားပေါ့စသဖြင့်ခွဲလာတာမျိုးတွေရှိပါတယ်ဆိုတော့ကျွန်တော်တို့ဒီမှာအဲ့လိုဖြစ်ဖို့ဆိုရင်တော့အချိန်တော့ယူရပါလိမ့်မယ်တေချာဆက်ပြီးတော့အပြာနာဆွေးနွေးမှုတွေလည်းသွားရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဥလှဆွေကဘာပြောလို့ပါလဲခင်ဗျာအဲ့ဒီ
အဲ့ဒီကဥပဒေအရလည်းဘေးနှုံးလားလေအောင်ဆွဲထားတာမဟုတ်ဘူးအဲ့လိုဖြစ်နေတယ်လေနယ်ဘေးနှုံးနေကျွန်တော်တို့အခြေခံလူသားလားနေလားလေအောင်ဆွဲရမယ်ဆိုလိုတာဗျာဥပဒေအရဟိုဇယားနှစ်မှာမပါလို့အဲတစ်မှာပါတာပဲလို့ရမှာနှစ်မှာပါတာပဲလို့ရမှာလို့မဆိုလိုဘူး455ကာကြီးမှာပါပြီးသားဒီတော်စုကလုတ်ကင်ငွေရှိတဲ့ဟာကိုတိုက်ပြည်သားကြီးကိုနိုင်ငံတော်အကျိုးစီးပွားလုပ်တာပေးလို့ရတယ်လို့ပါပြီးသားဒါမဲ့455ကာကြီးကိုဘယ်သူမှမပါဘူးဟာဇယားနှစ်ပဲဇယားနှစ်ပဲအဝတ်ဖတ်တာအဲ့တော့ကျွန်တော်ပြောတာဒီဇင်းရင်းနဲ့ဒါဆက်နွယ်နေတာသိထားတယ်ဒီကတော့ဆိုတော့ကျွန်တော်တို့ဥပဒေအခုတခုလောတခုပြတ်သားတဲ့လောပေါ့ဥမာပဲဒီလူဘိန်းလားဆိုတော့အခြေခံလူကနားလဲအောင်ရေးရမယ်ဗျာဒါပညာရှင်အစ်စ်နားလဲတဲ့စာအုပ်ဖြစ်နေတယ်ဆိုတော့ဒီဟာကဒီလို450မှာပါပါနေခင်ဗျာလို့အဲရှင်းပြရမလို့ဖြစ်တာပေါ့လေမဖတ်တဲ့လူတွေကဟိုမဖတ်တဲ့လူတွေကဟိုဟာပေါ့ဟိုသိပြီးတော့ခက်တယ်ဆိုတော့ကျွန်တော်ပြောတာအင်ဂျင်နီယာပတ်သက်လို့ဆိုတာပါလေဆိုတော့ဟိုကရင်တွေကကျွန်တော်တို့ပြောတယ်ကရင်ခေါင်းဆောင်တွေကဟာရဲ့ဥရစေတို့ဆွဲမဲ့ပုံစံအတိုင်းဆိုရင်တဲ့ဟာကျွန်တော်တို့လည်းအစိုးရနဲ့ပေါင်းပြီးတက်ထုတ်မယ်တဲ့ဒါဆိုရင်ငင်းကြိုင်းကပြည်လေပြီးတဲ့အခုကအစိုးရယူလာများနေတော့ကျွန်တော်ခိုးတူမှာပဲတဲ့ဒီလိုပြောတယ်ဗျာကျွန်တော်တို့ကအစိုးရအလျှော့ပေးရမယ်ပြောရပါ sharing ကိုလေ profit sharing profit sharing လို့ product sharing ဒါအသေးစိတ်ကြတော်တော်တော့ဖြစ်တယ်သူများနိုင်ငံမှာတက်ရမယ်ယူတယ်ငင်းငါးရံကပဲကျွန်တော်နိုင်ငံမှာ ha shu na tel ja da tui ra ma ri bai to do shou de ya ka du ri win yin kana da jaw mo chano lo de khu suin ni de hok ke ai lo aung mi twa ye gain ya ye a nyai sa bu chu me ja hok ke
kula sui chano ta khu si chin ai de zaya ti zaya ne phwe si bon kaisa ne pat bi a nyin bwa yin tan man lu ma tin yin constitutional court ma si u la ဖြစ်စီကွန်ဆိုင်တရားရုံးကဘာလုပ်နေလဲသူတို့ကရှင်းပြသူတို့ညွှန်းလိုက်သူတို့ပြောမှာပေါ့ဒါဘယ်လိုမှန်းတယ်ဘာအတိုင်းလုပ်ရမှာဆိုတာမပြောအဲ့လိုအစဉ်စားမရှိဘူးလားပမိုက်များဦးလောလောဆယ်အ
ဲ့ဒီအားကခြေကဥပဒေခုံရုံးဆိုတဲ့အဖွဲ့အစည်းကအလကားနေရင်းနဲ့ရုံးတက်လိုက်ရုံးစက်လိုက်လုံးနေမဟုတ်ဘူးသူကတော့ရှင်းတာမဟုတ်သူကလောကတာဝန်ရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကဲကိုဝအောင်ကျွန်တော်တစ်ချက်ပြန်ပြီးတော့မေးချင်ပါတယ်ကိုဝအောင်ခင်ဗျာဆိုတော့အခုအဲ့ဒီတိုင်းသားဒေသတွေနဲ့လှုပ်တဲ့ခိုင်မက်မှာလှုပ်တဲ့ဟာနဲ့ပတ်သက်ပြီးတော့အဲ့ခရိုနီကိစ္စဒေသခံတွေမဟုတ်ဘူးနဲ့ခရိုနီနဲ့ပူးပေါင်းဆောင်ရွက်တဲ့ဆိုတဲ့ကိစ္စကောအဲ့မှာဘယ်လောက်တွေးရပါလဲခရိုနီတွေရဲ့လက်ချက်ကောဘယ်လောက်တွေးရပါလဲအဲ့ဒီမှာသူတို့လှုပ်လို့ဘယ်လောက်နင့်နာရတာတွေရှိတယ်လဲဒေသခံတွေ
โอเคတော်တော်များများပါဘောเนาะကျွန်တော်ဒီရခိုင်ဒေသအပြင်တခြားတိုင်းရင်းသားတွေတွေမှာတော်တော်များများကလည်းကျွန်တော်လက်ဝဲကြီးအုပ်ထွက်တာကကျွန်တော်1998ဘက်မှာကိုတိခေါ်လာခဲ့တဲ့ကျွန်တော်ဥပိုင်ပါဝင်ပေါ့နော်တချို့ခရီးနေလက်ဝဲကြီးအုပ်ထွက်ပြီးတော့မူဝါဒပိုင်းဆိုင်ရာရောလုပ်ငန်းပတ်ဆိုင်ရာဒီဟာတွေပဲတော်တော်များပါတယ်ဆိုတော့အဲ့ဒီဟာတွေကလူပြည့်ဟာတွေမှာလည်းအခုထက်တိပေါ့နော်ကျွန်တော်ဒီသမ္မတကြီးဥပဒေရှင်အနေနဲ့ကျွန်တော်ဒီပြည်နယ်မြေသားမှုဆိုင်ရာနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာကျန်းသာတရားစာရပြည်နယ်မြေသားမှုဆိုင်ရာတချို့ EAD ရဲ့ပါဝင်ပေါ့နော်အဲ့ဒီဟာတွေကိုလုံဆောင်မူဒီကိုလို့ဆောင်နေပေမဲ့ကျွန်တော်တို့အင်မတန်ကိုဥပဒေပိုင်းရရောလက်တွေ့ကျွန်တော်တို့ဒီတိုင်းရင်းသားတွေတရားတွေမှာဖြစ်နေနိုင်ငံရဲ့အခင်းအကျင်းတချို့ကျွန်တော်တို့လုပ်ငန်းအခင်းအကျင်းကိုကျင့်ကြည့်မယ်ဆိုရင်အင်မတန်ကိုစိန်ခေါ်မှုတွေရရှိနေသလိုသမ္မတကြီးချမှတ်ထားတဲ့ပုံဝါဒနဲ့လည်းအင်မတန်ကိုကျွန်တော်တို့ဆန့်ကျင်ဖြစ်တဲ့ပြုံးနေတာလေးကိုလည်းကျွန်တော်တွေ့ရပါတယ်။ခုနကဆရာပြောဆက်သလိုပေါ့နော်ကျွန်တော်တို့ဒီတိုင်းရင်းသားတွေတရားတွေမှာတချို့ဟာတွေစီးပွားရေးအကျိုးခံစား권တချို့တွေကိုရတော့ရင်ခုလိုမျိုးတွန်လင်းလုံးငယ်နေလေးကျွန်တော်တို့ဒီပြင်းရတော့မျိုးဆိုရင်အဲကျွန်တော်အင်မတန်ကိုကျွန်တော်ရေးရှိဖက်ဒရယ်မူဝါဒပဲဖြစ်ဖြစ်တန်းလူရေးပဲဖြစ်ဖြစ်အစ်တီဟာတွေကိုတစုံတစ်ခုထိကျွန်တော်တို့မျက်ကွယ်ပြုပြီးတော့တချို့ဟာတွေကိုကျွန်တော်ဒီပေါ့နော်ကျွန်တော်ဆိုးအမြင်နဲ့ပြောတဲ့ဟာတွေကိုလည်းကျွန်တော်အနေနဲ့ပြန်နေသုံးသပ်ရမှာဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီအခုတိကျတဲ့ယန္တရာခေါ်ဆောင်ရေးလုံးငယ်စင်ပဲဖြစ်ဖြစ်ဘိုးဆိုးရရှုပ်ကံမှုရှုပ်ကံရင်ပဲဖြစ်ဖြစ်တိုင်းတိုင်းပြည်နယ်ဒေသတွေမှာသူတို့ရဲ့တယန္တရာတွေကိုတိုင်းရိုက်စီမံခန့်ခွဲမှုဒီမှာဆက်တဲ့ပိုင်မှုတွေကိုရပိုင်ဆိုင်မှုတွေကိုပေါ့နော်အဲ့လိုမျိုးကျွန်တော်ဒီစုံတစ်ခုတည်းတော့မယ်ဆိုရင်တော့အတိုင်းအတာတစ်ခုတည်းကျွန်တော်လက်ရှိဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနိုင်နေမလို့ထင်ပါတယ်ဒါပေမဲ့ဒီဟာကလည်းကျွန်တော်တို့ဒီတုတ်သဖြင့်တော့ဒီတရားဥပဒေစိုးမိုးကိစ္စတွေရဲ့သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပါဝင်ပေါ့နော်ဒီလက်တော်တွေရဲ့ပါဝင်ပေါ့ဒီဟာတွေအပေါ်မှာဘယ်လောက်ထိကျွန်တော်တို့ဒီသက်ဆိုင်ရာဝန်ကြီးဌာနတွေဒီကျွန်တော်ရဲ့အရက်လူမှုဖိစိတ်တွေရဲ့အဆင့်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဘယ်လောက်ထိကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့အခင်းအကျင်းတွေပေါ်လေပူပြီးတော့မုန်တည်နေမယ်ထင်ပါတယ်ဒီဒီလိုမျိုးမဟုတ်လို့ကတော့ကျွန်တော်တို့ဒီတချို့ရှာမန်ထားတဲ့မုန်တွေနဲ့လုံငန်းစဉ်တွေဆောင်ရွက်တဲ့နေရာတွေမှာအင်မတန်ကိုကျွန်တော်တို့ဒီစိန်ခေါ်မှုတွေရှိသလိုကျွန်တော်ဒီဒီဟာတွေကလည်းကျွန်တော
်
ဟောပေါ့နော်ကျွန်တော်ဒီအလင်းဟာသားသလိုမျိုးဖြစ်တော့မှာဖြစ်ပါမယ်လို့ကျွန်တော်လည်းသုံးသပ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့တော့ဆူဇန်နာကျွန်တော်တခုမေးပြရစီကျွန်တော်ကဟို professor steinberg ကိုမေးတော့ဒီတိုင်းရင်းသားပဋိပက္ခဖြစ်နေတာနှစ်ပေါင်းများစွာစစ်ဖြစ်လာနှစ်ပေါင်းများစွာကြာတော့ဒီစစ်ပွဲကြောင့်အနာပိုင်တွေထဲမှာလည်းပဲသူတို့အကျိုးစီးပွားတွေတချို့ရရှိနေတာဖြစ်သလိုဒီစစ်ပွဲကြောင့်သူတို့အနာကိုချုပ်ကန့်ချနိုင်တာရှိသလိုတိုင်းရင်းသားတွေဘက်ကလည်းပဲသူတို့အကျိုးစီးပွားပါနေရတဲ့ဒီစစ်ပွဲဖြစ်တဲ့အထက်မှာပမာခွာ steinberg ပြောတာကျွန်တော်အတိအကျကပြောတာပါ။ဘာကြောင့်လဲဆိုတော့ဘယ်တိုင်းရင်းသားသဘုံအဖွဲ့အစည်းမှပြည်သူတွေရဲ့ရွေးကောက်တင်မြှောက်ထားတဲ့ပုံစံတွေမဟုတ်ပါဘူးတဲ့သူတို့ကလည်းလက်နဲ့နဲ့အာဏာနဲ့နေပြီးတော့ဒီသားကိုကြီးစုနေတာဖြစ်တယ်။အဲကြောင့်ဒီစစ်ကနေပြီးသူတို့ကလည်းအကျိုးများရနေရတယ်။ဆိုတော့အခုခရိုနီဆိုတဲ့လူတွေပါဝင်လာတဲ့ဆိုတဲ့ကိစ္စမှာအစိုးရဘက်ကခရိုနီကြီးပဲလား။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဘက်ကရောခရိုနီကြီးမရှိဘူးလို့လုံးဝပြောနိုင်မှာလားခင်ဗျာ။
ဟုတ်ကဲ့ပမောက္ခစတိုင်ဘတ်ပြောတာတစိတ်တည်းဒါတော့မှန်ကောင်းမှန်ပါလိမ့်မယ်။ဥမာဖြစ်ကရင်အနေဒါ KNU ဆိုလို့ရှိရင်ဒါကပြည်သူလူထုအနေပြီးတော့မဲနဲ့ရွေးချယ်ပြီးတော့တင်မြှောက်ထားတဲ့ဒီမိုကရေစီအဖွဲ့ဖြစ်ပါတယ်။အဲ့ဒါကြောင့်မလို့ဒီပမောက္ခကြီးပြောတဲ့ဥစ္စာတော့တစိတ်ပိုင်းမှန်ပါလိမ့်မယ်။နောက်ပြီးတော့ဒီလိုရွေးချယ်တင်မြှောက်ချင်းခံရတဲ့အဖွဲ့ထဲမှာလည်းသူတို့စီမှာစီးပွားရေးအရာမူဝါဒဆိုင်ရာချမှတ်တဲ့department လည်းရှိပါတယ်အဲ့ဒါကြောင့်မလို့ဒီဟာတွေကတစိတ်တပိုင်းမှန်တယ်ဆိုတာကိုကျွန်မပြောချင်ပါတယ်နောက်ပြီးတော့ဒီဟုတ်ပါတယ်ဒီလက်နက်ကင်ဖွဲ့ဘက်မှာခရိုနီမရှိနိုင်ဘူးလားဆိုတာလေအဲ့ဒါလည်းစဉ်းစားစရာပါကျွန်မအနေထားနဲ့ပြောရရင်တော့ရှိနိုင်ပါတယ်ဒါပေမဲ့ရှိရဲဆိုပေမဲ့လည်းဒ
ဒီအစိုးရဘက်ကခရိုနီလောက်တော့မကြီးနိုင်ပါဘူးရှင်သူတို့ရဲ့ဒီလုပ်ငန်းနေသားကဒီခင်မင်မှုနဲ့เนาะဟိုကမ်းပတ်မှုတစ်ခုနဲ့လုပ်နိုင်တဲ့အနေတခါအနေသားတစ်ခုပဲရှိမယ်လို့တော့ကျွန်မယူဆပါတယ်ဟုတ်ကဲ့တော့စုစန်းကအမှန်ကိုပြောရလို့ကျွန်တော်ယုံကြည်ပါတယ်လေးစားပါတယ်ဒါကျွန်တော်ရဲ့သဘောထားကတော့ကျွန်တော်ဒီညမှာဘာမှပြောကြားလူချင်းမရှိပါဘူးပြောပိုင်ခွင့်လည်းမရှိပါဘူးအခုအောင်သူင ီအဲ့ဒါဒီ clash မှာအဲ့ရန်သူတို့ဘက်ကလူရဲစီးပွားရဲ့အကျိုးစီးပွားနဲ့တော့ပတ်သက်မနေဘူးလားလို့
ဟုတ်ကဲ့ဟိုရှိနိုင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီပေါ်ကော်လီယာဆိုတဲ့ပညာရှင်တယောက်ကဒီပြည်တွင်းစစ်တွေကိုလေ့လာပြီးတော့သုံးသပ်ထားတဲ့စာရန်တစ်ခုရှိပါတယ်ဆိုတော့ပြည်တွင်းစစ်တွေကဒီလူတွေရဲ့စိတ်နာကြီးမှုကြောင့်ဆက်ရှိနေတာလားလူတွေရဲ့လောဘကြောင့်ဆက်ပြီးတော့ဖြစ်နေကြတာလားပေါ့နော်ဒီလိုသုံးသပ်ထားပါတယ်ဆိုတော့အဲ့ဒီမှာတော့ခုနပြောတဲ့စီးပွားရေးအကျိုးအမြတ်တွေကလည်းတစ်စိတ်တစ်ပိုင်းပတ်သက်တယ်ဆိုတော့သုံးသပ်ချက်မျိုးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါ်ရွေးဘူးလေတိုင်းမှာရှိသေးတယ်ထင်ပါတယ်ခင်ဗျာဒေါ်ရွေးဘူးကြားပါလား
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒေါ်ရွေးဘူးရဲ့သဘောထားလည်းကျွန်တော်သိချင်ပါတယ်ဒီကိစ္စကို
အဲဒီကိစ္စပါတော့ဒါဒီတိုင်းသားဘက်မှာလည်းဒါကျွန်တော်တော့စူဇန်နာလို့ပါပဲရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့အခုလို့ကျွန်တော်တို့စီမှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်မှာတော့ကျွန်တော်တို့ကဒီအနေအထားကိုခတ်မရခက်ပါတယ်အဲအရင်ကျွန်တော်တို့ငင်းချမ်းရေးယူထားတဲ့အချိန်မှာတော့အဲဒီဘက်မှာလည်းရှိတယ်ဟိုဘက်မှာလည်းရှိတယ်ပေါ့နော်အဲ့တော့ဒီဆိုရဘက်ကလည်းရှိတယ်အဲဒီလက်နက်ကင်ဘက်ကလည်းရှိတယ်ဒါပေမဲ့အခုလို့ကျမတို့ပြိပခဖြစ်နေတဲ့အနေထားမှာတော့ဘယ်အနေထားဆိုတာကျမတို့ပြောဖို့အင်မတန်ခက်ခဲပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဦးရထွန်းလေးထိုင်မှာရှိပါလား
ဟုတ်ကဲ့ရှိပါ
ဦးရထွန်း second 40တိတိရပါတယ်ခင်ဗျာဦးရထွန်းရဲ့သဘောထားပြောပါဒီကိစ္စနဲ့ပတ်သက်ပြီးတော့
အဲကျွန်တော်အမြင်ကတော့ဒီပရိုဂျီဆိုတာကတော့ပေါ့ဗျာအတိုင်းပြည်တစ်ခုဒီလိုကုပြောင်းကာလမှာတော့မလွဲမရှောင်တာပေါ့နော်ကျွန်တော်ထင်တယ်နိုင်ငံတော်တော်များများမှာဒီလိုပဲမွေးတူရတာပေါ့တိုင်းရင်းသားအရင်းရှင်ပေါ့ဗျာတပုံလက်နက်ကင်ဖွဲ့စည်းတွေမှာလည်းလက်နက်ကင်ဖွဲ့စည်းလက်အောက်အစိုးရမှာလည်းအစိုးရလက်အောက်အဲအဲ့ဒီလိုမွေးထုတ်လာပြီးတော့ဒီတိုင်းရင်းသားလုပ်ငန်းရှင်တွေပေါ့နော်နှိစက်တဲ့တိုင်းရင်းသားလုပ်ငန်းရှင်တွေကနောက်ကျွန်တော်တို့ဥပဒေစိုးမိုးရေးဖြစ်လာတဲ့အခါမှာအဲ့ဒီကတည်ငြိမ်လာတဲ့အခါမှာအဲကျွန်တော်တို့လုံနိုင်ခြံနိုင်တဲ့အနေအထားတစ်ခုရှိလာတဲ့အောက်မှာတော့ဒီကျွန
်
တော်တို့လွတ်လပ်စွာရှင်းပြမှုဒီကကျွန်တော်တို့တခြားနိုင်ငံကြားပုံတွေနဲ့အတူတူပေါ့နော
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အချင်းချင်းပြော
တယ်တူရှင်းပြနိုင်တယ်ဆိုလို့ရှိရင်တော့ကောင်းပါတယ်အဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဦးရတော်တတ်မှတ်ထားတဲ့အချင်းကလောက်ပဲဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်နေတော့ရှင်အားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျောဆန္ဒစီစဉ်တင်ဆက်တဲ့ဒရိုက်လီလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုမဆုမျက်မှောင်အကြီးညာပေးပါမယ်ရှင
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစီးရီးယားအစိုးရနဲ့အတိုက်ခံတို့ကြားနောက်ဆုံးအကြော့ငြိမ်းချမ်းရေးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲပြီးဆုံးသွားလို့ဒီကုလသမဂ္ဂဂျာဝင်ဆေးဆက်ရေးမှူးလက်ထပ်ဘရာဟီမီကစီးရီးယားပြည်သူတွေကိုတောင်းပန်ခဲ့ပါတယ်စီးရီးယားပြည်သူတွေဟာသူတို့ရင်ဆိုင်နေရတဲ့ဒီ6ချားစရာပဋိပက္ခတွေအတွက်ထွက်ပေါက်ရမယ့်ရလက်ကိုမျှော်လင့်နေကြတယ်လို့မစ္စတာဘရာဟီမီကပြောပါတယ်။ဒါပေမဲ့လည်းနှစ်ကြော့လုပ်ခဲ့တဲ့ဆွေးနွေးပွဲတွေကအထောက်အကူမဖြစ်ခဲ့ဘူးလို့သူကပြောခဲ့ပါတယ်။တူရကီနိုင်ငံမှာတော့တရားသူကြီးတွေနဲ့ဒီအစိုးရရှေ့နေတွေကိုခန့်အပ်ကြီးကြပ်တဲ့ကောင်စီထက်ကိုအစိုးရကိုလုတ်ပိုင်ခွင့်အာဏာပို့ပြီးတော့ပေးမဲ့ဥပဒေချမ်းကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီဥပဒေချမ်းဟာတရားစီရင်ရေးလွတ်လပ်ခွင့်ကိုကန့်သက်ရာရောက်လိမ့်မယ်လို့အတိုက်အခံတွေဘက်ကပြောပြီးတော့ကန့်ကွက်နေပါတယ်။အဲဒီဥပဒေချမ်းကိုလွှတ်တော်မှညာလုံးပေါက်ဒီအခြေအချင်းဆွေးနွေးကြတာမှကိုထိလက်ရောက်ခိုက်ရန်ဖြစ်ပြီးမှဒီအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ရဲ့အာရှခရီးစဉ်နောက်ဆုံးအဖြစ်နဲ့အင်ဒိုနီးရှားမှာရောက်ရှိနေပါတယ်။တခါဒီဆိုချီဆောင်းရာသီအိုလံပစ်ပွဲမှာတော့ဒီမကြခင်ကပဲပြီးသွားတဲ့ice hockey ပြိုင်ပွဲမှာအမေရိကန်နဲ့ရုရှားအသင်းတို့ကစားခဲ့တာမှာအမေရိကန်က3ဂိုးရုရှားက2ဂိုးနဲ့အမေရိကန်ကနိုင်သွားပါတယ်ရှင်
။သတင်းကျဉ်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညာစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့ engineer ကတော့ El Santos ဖြစ်ပါတယ်။ကျမကတော့နန္နာချက်ပါရှင်။ VOE ကနေခုတန်လွှင့်နေတဲ့တနိုင်စာအစီအစဉ်အားလုံးကိုအစီအစဉ်ပြည့်ပြည့်ချင်းလှိုင်းနိုမီတာ25 32နဲ့လှိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်တွေကိုထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2014ခုနှစ် February 15ရက်စနေနေ့ညဘက် VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းနိုမီတာ24 25 32နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
ကျမကတော့ဆုမြတ်ပါပါရှင်သဘောတူညီချက်တစုံတရာမရပဲအခုတကြောဆီးရီးယားဆီးရီးဝဲပြီးဆုံးသွားခဲ့လို့ကုလသမဂ္ဂဂျောင်းဝယ်ဆေးဆက်ပေးသူတွေကဆီးရီးယားပြည်သူတွေကိုတောင်းပန်လိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့အင်ဒိုနီးရှားနိုင်ငံမှာရောက်ရှိနေပါတယ်အခုလိုမျိုးနိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးတဲ့အခါနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ရခိုင်ပြည်နယ်မောင်တော်ဒေသဒုတိယတန်းဖြစ်ရက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဘာတွေစုံစမ်းတွေ့ရှိခဲ့ပါသလဲ
။ကောလာဟလသတင်းတွေထုတ်လွှင့်ပြီးတော့ရင်ရှုပ်ထွေးတဲ့အခြေအနေတွေဖြစ်သွားအောင်မီဒီယာကမ်ပိန်းလုပ်သွားတဲ့သဘောဖြစ်ပါတယ်။ဒီသတင်းတွေကစပြီးတော့ဆက်ရှိပြီး
အခုလိုပြောဆိုချက်တွေနဲ့အတူတပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းကျရင်လည်းမငိမ့်ချမ်းနိုင်သေးတဲ့တိုင်းရင်းသားဒေသတွေမှာစီးပွားရေးလုပ်ငန်းတွေအကောင့်ထက်ဖော်နေတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်။ဓာတ်ရိုက်လေလိုက်စီစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒီစီစဉ်တွေကိုလှည့်မပေးခင်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့မတ်တန်ကြီးထိုက်ကကြီးညာပေးပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆီးရီးယားအစိုးရနဲ့အတိုက်ခံတို့ကြားနောက်ဆုံးအကြော့ငြိမ်းချမ်းရေးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲပြီးဆုံးသွားတာနဲ့အတူကုလသမဂ္ဂဂျာဝင်ဆေးဆက်ရေးမှူးလက်တာဘရာဟီမီကဆီးရီးယားပြည်သူတွေကိုတောင်းပန်ခဲ့ပါတယ်ဆီးရီးယားပြည်သူတွေဟာသူတို့ရင်ဆိုင်နေရတဲ့ခြောက်ခြားစရာပြည်ပခတွေအတွက်ထွက်ပေါက်ရမယ့်ရလဒ်ကိုမျှော်လင့်နေကြတယ်လို့မစ္စတာဘရာဟီမီကပြောပါတယ်ဒါပေမဲ့နှစ်ကြော့လုတ်ခဲ့တဲ့ဆွေးနွေးပွဲတွေကအထောက်အကူမဖြစ်ခဲ့ဘူးလို့သူကဆိုပါတယ်ပဋိပက္ခဖြစ်နေတဲ့နှစ်ဖက်ကိုယ်စားလှယ်တွေနဲ့ဒီကနေ့မစ္စတာဘရာဟီမီတွေ့ဆုံမှုဟာရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေရှေ့ဆက်နိုင်ဖို့နောက်ဆုံးကြိုးစားမှုဖြစ်ပါတယ်။တတိယအကြော့ဆွေးနွေးပွဲဘယ်တော့ရှိလာအောင်မယ်ဆိုတာကိုတော့အခုချိန်ထိတည်တည်ကြွယ်ကြွယ်မသိရသေးပါဘူး။ရပ်ပေါင်းများစွာဆွေးနွေးပွဲကနေတစုံတရာသဘောတူညီမှုမရတဲ့အတွက်ဆီးရီးယားအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာရှေ့ဆက်မရတဲ့လမ်းလို့ဖြစ်နေတယ်လို့ဆီးရီးယားအဓိကအတိုက်ခံအဖွဲ့ကတောက်ချာနေကပြောကြားခဲ့ပါတယ်။အတိုက်အခံပြောခွင့်ရသူလူအေဆာဖီကအစိုးရဘက်ကစစ်တိုက်နေတာလို့အပြစ်တင်ပါတယ်။ဆီးရီးယားဒုတိယနိုင်ငံသားရေးဝန်ကြီးဖိုင်ဆယ်မက်ဒက်ဖက်ကတော့အတိုက်အခံတွေရဲ့အစီအစဉ်တွေဟာအဓိပ္ပာယ်မရှိဘူးလို့ပြောကြားခဲ့ပါတယ်။တမရဘာရှာအယ်အာဆတ်မပါတဲ့ဂျားဖြတ်အစိုးရအဖွဲ့အဖွဲ့ရေးအတွက်အတိုက်အခံတွေဘက်ကဆွေးနွေးလိုပါတယ်။အစိုးရဘက်ကတော့အကြမ်းဖက်တမားတွေနှိမ်နင်းရေးကိုအာရုံစိုက်ဆွေးနွေးရမယ်လို့ပြောခဲ့ပါတယ်။ဒီအစိုးရကိုတော်လန်နေသူတွေကိုဆီးရီးယားအစိုးရဘက်ကနေပြီးတော့အကြမ်းဖက်တမားတွေလို့သုံးနှုံးပြောတာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံမှာတော့တရားသူကြီးတွေနဲ့အစိုးရရှေ့နေတွေကိုခန့်အပ်ကြီးကြပ်နိုင်တဲ့ကောင်စီထဲအစိုးရကိုအာဏာပိုပေးထားတဲ့ဥပဒေတရက်ကိုတူရကီလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီဥပဒေဟာတရားစီရင်ရေးလွတ်လပ်ခွင့်ကိုအကန့်အသတ်ဖြစ်စေလိမ့်မယ်လို့အတိုက်ခံတို့ဘက်ကပြောပါတယ်။ဒါပေမဲ့ဒီဥပဒေအတီဖြစ်လာဖို့အတွက်ကတော့သမရလက်မှတ်ရေးထိုးဖို့လိုအပ်နေပါသေးတယ်။ညလုံးပေါင်းချိန်ပါခဲ့တဲ့လွှတ်တော်အစည်းအဝေးပွဲအတွင်းမှာဒီဥပဒေချမ်းကိုအတီပြုလိုက်တာဖြစ်ပါတယ်။လွှတ်တော်ဆွေးနွေးပွဲအတွင်းမှာရန်ပွဲလည်းဖြစ်ခဲ့တာမို့လွှတ်တော်အမှတ်2ဦးဒဏ်ရာရခဲ့ပါတယ်။တူရကီဝန်ကြီးချုပ်ရစ်စဖ်တီရဲ့အာရိုဂန်နဲ့နှီးစပ်သူတွေပါဝင်ပတ်သက်နေတဲ့အဂရိလိုက်စားမှုအရှုပ်တော်ပုံတစ်ခုကိုအစိုးရကကင်တွယ်နေစဉ်အတွင်းမှာတူရကီအစိုးရကဒီဥပဒေချမ်းကိုအတီပြုခဲ့တာဖြစ်ပါတယ်။ဒီဥပဒေကိုလွှတ်တော်ကအတည်ပြုခဲ့ရင်ယူကန်ဝင်မယ်လို့လဲတူရကီအဓိကအတိုက်ခံပါတီ CHP ကပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ဒီအာရှခီးစဉ်နောက်ဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာအခုရောက်ရှိနေပါတယ်။တရုတ်နိုင်ငံကနေပြီးတော့ဝန်ကြီးကယ်ရီဟာဒီကနေ့စနေနေ့မှာဂျကာတာမြို့တော်ကိုရောက်သွားတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာအရေးကြီးမိန့်ခွန်းတစ်ခုကိုဂျကာတာမြို့တော်မှာဝန်ကြီးဂျွန်ကယ်ရီပြောကြားဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပြီးတော့ ရာသီဥတုပူနွေးမှုတိုက်ဖြတ်ရေးလူခွင့်ရေးကိစ္စတွေအပြင်အရှိတရုတ်ပင်လယ်ထဲမှာသူတို့ပိုင်နေဖြစ်တယ်ဆိုတာပြသတဲ့အနေနဲ့လေချောင်းရံကာကွယ်ရေးစုံတရုတ်ကသတ်မှတ်တယ်လို့အမေရိကန်တို့ဘက်ကမြင်တဲ့ကိစ္စကိုဆွေးနွေးခဲ့ကြပါတယ်ရေပိုင်းနဲ့အငင်းပွားမှုကိစ္စနဲ့ပတ်သက်လို့ထိတ်တက်ရင်ဆိုင်တဲ့အခြေအနေမျိုးသိပ်ပြီးတော့မဖြစ်အောင်လုပ်ဖို့အတွက်ဝင်ကြီးကယ်ရီကတရုတ်အစိုးရကိုတိုက်တွန်းခဲ့ပါတယ်တရုတ်နိုင်ငံသားရေးဝင်ကြီးဝမ်ဂျီကတော့တရုတ်နိုင်ငံအနေနဲ့ငြိမ်းချမ်းတဲ့ဆွေးနွေးမှုကိုဦးစားပေးပေမဲ့အချက်အချာပိုင်ဆိုင်မှုကိုထိပါလာရင်တော့ကာကွယ်ဖို့တွန့်ဆုတ်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်နျူကလ িয়ার ဆွေးနွေးပွဲစပွဲစီကိုမြောက်ကိုရီးယားတို့ပြန်လာရေးဖိအားပေးဖို့အတွက်တရုတ်အစိုးရကအာမခံချက်ပေးခဲ့တဲ့အပေါ်မှာအားရတင်းတက်တယ်လို့တရုတ်သမ္မတနဲ့တောက်ချာနေကတွေးဆပြီးမှအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်ရှင်
။ရာသီဥတုပြောင်းလဲမှုဆန်ရတဲ့ရောက်မှုတွေနဲ့ဓာတုလောက်စာသုံးဆွဲမှုကြောင့်လေထုညဉ့်ညံ့မှုကိုရှော့ချနိုင်ဖို့အတွက်အတူတကွလှုပ်ဆောင်သွားပါမယ်လို့ကြေပြုလိုက်တဲ့ကြေညာချက်တစ်စောင်ကိုအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ပူးရဲထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီရဲ့တရုတ်နိုင်ငံခီးစဉ်အပြီးမှာအခုဂရီးပြုတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။စနေနေ့ကထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုရှော့ချနိုင်ဖို့နဲ့အဆောက်အုံတွေနဲ့စက်မှုလုပ်ငန်းတွေမှာစွမ်းအင်ကိုချွေတာပြီးတော့စွမ်းအားဖြင့်အသုံးပြုရေးအတွက်ပြည်ပြည်ပြင်းပြင်းအားထုတ်လှုပ်ဆောင်သွားမယ်လို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲရေးဆိုင်ရာအမေရိကန်တရုတ်ပူးပေါင်းအဖွဲ့ကိုပြီးခဲ့တဲ့နှစ်မှာစတင်လိုက်ပြီးတဲ့နောက်မှာနှစ်နိုင်ငံအတူတကွလှုပ်ဆောင်ဖို့အစီအစဉ်လည်းဖြစ်ပါရဲ့ရှင
်။ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.3 လိုင်းနိုမီတာ25 kHz 11.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။အင်ဒိုနီးရှားနိုင်ငံမှာမီးတောင်ကျူးပောက်ကွဲထားတဲ့ဂျာဗာကျွန်းပေါ်မှာအရေးပေါ်အခြေအနေကိုသမ္မတဆူဆီလိုဘန်ဘန်ယိုရိုယိုနိုကကြီးညာလိုက်ပါတယ်။မောင့်ကာလုဒ်မီးတောင်ဂျာတာပရင်းတွေကပောက်ကွဲခဲ့တာမှာ၃ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့ဒေသခံ3,000လောက်ဟာလည်းဘေးလွတ်ရာကိုပြောင်းရွှေ့ခဲ့ကြရပါတယ်။မီးတောင်ပေါက်နေချိန်မှာမီးတောင်ပြားတွေကောင်းကင်အမြင့်19ဘီလောက်အထိကိုမြင့်တက်လွင့်ဆင်ခဲ့ပြီးတော့လေဆိပ်ပေါင်း9ခုကလေရင်ပြန့်တမ်းမှုတွေကိုရပ်ဆိုင်းထားခဲ့ရပါတယ်။မီးတောင်ကထွက်လာတဲ့ပြားတွေကြောက်တုံးကြောက်ခဲတွေဟာမီးတောင်နဲ့အဝေးမိုင်300လောက်ကမြို့တွေရွာတွေအထိကိုဖုံးလွှမ်းသွားခဲ့တာပါ။ကျောင်းတွေစီးပွားရေးလုပ်ငန်းတွေကိုလည်းပိတ်ထားရပါတယ်။လုပ်ငန်းလည်ပတ်မှုအလုံးရပ်နေတယ်လို့ဂျာဗာကျွန်းအလဲပိုင်းမှာရှိတဲ့ဆူရာကာတာမြို့တော်ဝင်က VOA ကိုတောက်ကြနေကပြောခဲ့ပါတယ်။အစိုးဆုံးမီးတောင်ပောက်ကွဲမှုကတော့ပြီးဆုံးသွားပြီလို့သိပ္ပံပညာရှင်တွေကယူဆနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာမီးတောင်ရှင်ပေါင်း130ဝန်းကျင်ရှိပါတယ်။ပြီးခဲ့တဲ့လတုန်းကလည်းဆူမာထရာကျွန်းပေါ်ကမောင့်ဆင်နာဘန်မီးတောင်ပောက်ကွဲခဲ့လို့16ယောက်သေဆုံးခဲ့ပြီးတော့ကောက်ပဲတိနှံဆိုင်ခင်းတွေပျက်စီးခဲ့ပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ် Mr. Thomas O'Hagan ဟာဒီကနေ့မှာတီလဝအထူးစီးပွားရေးဆောင်ကိုသွားရောက်ခဲ့ပြီးစီမံကိန်းကြောင့်ပြောင်းရွှေ့ခဲ့ရတဲ့ဒေသခံတွေနဲ့တွေ့ဆုံပါတယ်။ရန်ကုန်တိုင်းတန်လျင်မြို့နယ်ဒေကာတီလဝအထူးစီးပွားရေးဆောင်စီမံကိန်းမြေနေရာအတွေ့မြိုင်းသားရကြီးရွာဟာကိုမူလနေရာနဲ့၈မိုင်လောက်အကွာကိုပြောင်းရွှေ့ခံခဲ့ကြရတာဖြစ်ပါတယ်။ဒီလိုပြောင်းရွှေ့ခံကြရတာကြောင့်လမ်းဘတ်ဆက်သွယ်ရေးခက်ခဲသွားပြီးလူမှုဘဝတွေကိုပါထိခိုက်ရတဲ့အကြောင်းပြောင်းရွှေ့ခံရသူတွေကမစ္စတာကင်တနာကိုပြောဆိုခဲ့ကြပါတယ်။ကုလလူခွင့်ရေးအထူးကိုယ်စားလှယ်ဟာတီလဝအထူးစီးပွားရေးဆောင်ကစီမံခန့်ခွဲမှုကော်မတီဝင်နေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကန်တနာဟာမတ်လ18ရက်နေ့မှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းပေမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာအတွက်မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံဆိုချီမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ဆုဇရာမှာဂျာမနီနိုင်ငံကရွှေတံဆိပ်ဆုအများဆုံးနဲ့ဇယားထိပ်မှာရှိနေပါတယ်။လောလောဆယ်အထိဂျာမနီကရွှေတံဆိပ်9ခုရရှိထားပြီးတော့ဒုတိယအများဆုံးကရွှေတံဆိပ်5ဆုနဲ့ဆွစ်ဇာလန်နိုင်ငံဖြစ်ပါတယ်။အမေရိကန်ကတော့ကနေဒါ၊နော်ဝေး၊နယ်သာလန်စ်နိုင်ငံတွေလိုပဲရွှေတံဆိပ်၄ခုစီရရှိထားပါတယ်။အာရှနိုင်ငံတွေထဲကဆိုရင်တော့တရုတ်ကရွှေတံဆိပ်၂ခု၊ဂျပန်နဲ့ကိုရီးယားတို့ကရွှေတံဆိပ်တစ်ခုစီရရှိထားပါတယ်။ဂျပန်နိုင်ငံကယူဇူရူ ဟန်ယူဟာအမျိုးသားအိုလံပစ်ဖီဂါစကိတ်တင်ပြိုင်ပွဲမှာပထမဆုံးအာရှကရွှေတံဆိပ်ဆုရရှိသူဖြစ်လာခဲ့ပါတယ်။၃ချိန်ကမ္ဘာချန်ပီယံဖြစ်ထားတဲ့ကနေဒါကပက်ထရစ်ချန်ကိုအသက်19နှစ်ပဲရှိသေးတဲ့ဟန်ယူကဒီတောက်ချာနေတော့ကနိုင်သွားခဲ့တာဖြစ်ပါတယ်။ဒီကနေ့စနေနေ့ပြိုင်ပွဲတွေထဲကပထမဆုံးရွှေတံဆိပ်ကိုတော့ Austria နိုင်ငံက Anna Fenningan ကအမျိုးသမီး Alpine Skiing Super G ပြိုင်ပွဲမှာရရှိသွားပါတယ်။ဆိုချီဆောင်းရာသီ Olympic အားကစားပြိုင်ပွဲတွေအတွက်စုစုပေါင်းလက်မှတ် တတန်းကျော်ရောင်းခဲ့ရတယ်လို့အိုလံပစ်ပွဲတာဝန်ရှိသူတွေကပြောပါတယ်ကြာတာပြည်နေတုန်းကဒီရုရှားနဲ့ဆလိုဗေးနီးယားတို့ကစားခဲ့တဲ့အမျိုးသားအုပ်စု A အိုက်စ်ဟော်ကီပြိုင်ပွဲမှာစံချိန်တင်အောင်ကိုပရိသတ်ပေါင်း 36,000 လာရောက်ပြီးတော့အားပေးခဲ့ပါတယ်ဒီပွဲမှာရုရှားကဆလိုဗေးနီးယားကို 5-2 နဲ့နိုင်သွားပါတယ်ဒီကနေ့စနေနေ့မှာတော့အမေရိကန်နဲ့ဒီရုရှားအသင်းတို့ကစားကြဖို့ရှိပါတယ်ရှင
်အမေရိကန်သမ္မတအိုဘားမားကနိုင်ငံတွင်းကစိုက်ပျိုးရေးထွက်ကိုအများဆုံးထုတ်လို့ရကယ်လီဖိုးနီးယားပြည်နယ်မှာရင်ဆိုင်နေရတဲ့မိုးခေါင်ရေရှားမှုကြောင့်ရိုက်ခတ်ခံရမှုအတော်များများကိုကျော်လွှားနိုင်ဖို့အတွက်ဒေါ်လာသန်းပေါင်းများစွာပြည်ထောင်စုအစိုးရကထောက်ပံ့ဖို့ကမ်းလှမ်းလိုက်ပါတယ်ရှင်
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မသိငိထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အပတ်စင်ကဏ္ဍတွေကိုလှည့်မပေးခင်မှာအရင်ဆုံးဒီဒူချီယာရန်ဖြစ်ရက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကိုကြည့်အောင်ပါ။ရခိုင်ပြည်နယ်မောင်နှောမြို့နယ်ဒူချီယာရန်ရွာကအဖြစ်ပြက်တဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းတွေရဲ့သတင်းထုတ်ပြန်ချက်နောက်ကျခဲ့လို့ကောလာဟလတွေထွက်ပေါ်ခဲ့ပြီးတော့အခြေမြင့်မရှိတဲ့သတင်းတွေဖြစ်စေခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောဆိုလိုက်ပါတယ်။နောက်ဒေသခံတွေကြားတင်းမာမှုတွေနဲ့စိုးရိမ်မှုတွေဆက်ရှိနေသေးတာမို့အထူးလုံခြုံရေးအစီအမံတွေဦးစားပေးဆောင်ရွက်ပေးဖို့ကိုလည်းကော်မရှင်ကသတိပေးအကြံပြုခဲ့ပါတယ်။ဒူချီယာရန်အရေးရခိုင်ဒေသကိုတွားရောက်စုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ14ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့မြမလူခွင့်ရေးကော်မရှင်ရဲ့သတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီးမေးမြန်းထားတဲ့မဆုမုံကဆက်ပြောပြပေးပါရှင်
မြန်မာနိုင်ငံအရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုမြင့်တက်စေခဲ့တဲ့ဒူချီယာရန်ကျေးရွာတွင်ကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဖြစ်စဉ်မှန်ကိုစုံစမ်းသိရှိနိုင်မှုမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်ဦးဆောင်နဲ့အဖွဲ့ဝင်၄ဦးပါကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်စစ်တွေမြို့နယ်မောင်းတော်မြို့ဒူချီယာရန်ကျေးရွာအုပ်စုကိုကိုယ်တိုင်တွားရောက်ပြီးစစ်ဆေးခဲ့ကြတယ်လို့ကော်မရှင်အဖွဲ့ကိုဦးဆောင်ခဲ့တဲ့ကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်က VOA မြန်မာပိုင်းကိုပြောပါတယ်
။အဲ့ပြိပကဖြစ်စင်မှာဘင်္ဂါလီ40အသက်ခံရတယ်ဆိုတော့အဲ့ဒီဖြစ်စင်မှာဒဏ်ရာရတဲ့လူ22ဦးကို MSF ကပေါ်လန်ချေဆိုင်အဖွဲ့ကစစ်ကူတာပေးရတယ်ဆိုတော့တရင်အဲ့ဒီတရင်မျိုးကိုကျွန်တော်တို့အတီးပြို့အတွက်အဓိကတွားရောက်ခဲ့တာဖြစ်ပါလားခင်ဗျာ
ဒူချီယာရန်ကျေးရွာဖြစ်စဉ်အတွင်းဒေသခံမွတ်စလင်ကျေးရွာသားတွေအများပြားအသက်ခံခဲ့ရတယ်ဆိုတဲ့သတင်းထွက်ပေါ်လာတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဒေသခံပြည်သူတွေအပါအဝင်အထိမ့်သိမ့်ခံရဆဲသူတွေနဲ့ဓာတ်ရိုက်မေးမြန်းဖြစ်ခဲ့ပုံကိုလည်းအခုလိုရှင်းပြပါဗျာ။အ
ဲ့မှာဟိုဘင်္ဂါလီအမျိုးသမီး200ခန့်နဲ့လည်းကျွန်တော်တို့ဟိုလွတ်လပ်စွာဟိုမူလတိုင်းကျောင်းမှာကျွန်တော်တို့တွေ့ဆုံပြီးတော့သူတို့ရဲ့တင်ပြချက်တွေကျွန်တော်တို့နားထောင်ခဲ့ပါတယ်။ဒီဘင်္ဂါလီကျေးရွာမှာရွာလူကြီးနဲ့ဘာသာရေးခေါင်းဆောင်20ခန့်ပေါ့လေ။အမျိုးသား20ခန့်နဲ့လည်းပြီးကြကျွန်တော်တို့တွေ့ဆုံပြီးတော့ရင်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့နောက်ပြီးတော့ဒီသတင်းတွေနဲ့ပတ်သက်လို့သူတို့ဆီကတင်ပြချက်တွေအချက်လက်တွေအထောက်အထားတွေရယူပါပဲသူတို့နဲ့ဆွေးနွေးမေးမြန်းပါပဲ
လူ့ခွင့်ရေးကော်မရှင်အတွင်းမှူးဦးဆောင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့အပါအဝင်ဒေသအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေနောက်နှစ်ဖက်အတိုင်းဝိုင်းကဘာသာရေးခေါင်းဆောင်တွေရဲမီရဖာတွေဒေသခံပြည်သူတွေနောက်ပြီးတော့ဖြစ်စဉ်မှာကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ကြေးရွာတာဝန်ခံတွေကိုပါတွေ့ဆုံမေးမြန်းခဲ့တယ်လို့သိရပါဗျ။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေရဲ့သတင်းထုတ်ပြန်ချက်နောက်ကျခဲ့တဲ့အတွက်အခုလိုမျိုးကောလာဟာလာတွေနဲ့အခြေမြင့်မရှိတဲ့သတင်းတွေထွက်ပေါ်ခဲ့ရတာလို့ကော်မရှင်အတွင်းရေးမှူးဦးစင်မြိုင်ကထောက်ပြပြောဆိုလိုက်ပါတယ်
။ဒီသတင်းတွေနဲ့ပတ်သက်လို့ဖြစ်စဉ်ပေါ့လေကောလာဟာလာသတင်းတွေထုတ်လွှင့်ပြီးတော့ရင်ရှုပ်ထွေးတဲ့အခြေအနေတွေဖြစ်သွားအောင်မီဒီယာကမ်ပိန်းလုပ်သွားတဲ့သဘောဖြစ်ပါတယ်။ဒီသတင်းတွေကစပြီးတော့ဆက်ရှိပြီးတဲ့နောက်နှစ်ပတ်ခန့်ကြာမှကျွန်တော်တို့ဘက်ကနေပြီးတော့သတင်းထုတ်ပြန်တဲ့နောက်သတင်းစာရှင်းလင်းပွဲလုပ်တယ်ဆိုတဲ့ကံမှာဒီဟာလေးကတော်တော်နောက်ကျသွားတာ။နောက်ကျသွားတဲ့ဒီသတင်းပေါ်မှာပြည်တွင်းနဲ့ပြည်ပဒီအဖွဲ့အစည်းတွေကနေပြီးတော့ရင်တော်တော်လေးဒီပေါ်မှာအာရုံစိုက်ပြီးတော့ထောက်ပြလာတာတွေနောက်ဖိအားပေးလာတာတွေရှိပါတယ်ခင်ဗျာ။ဒါကြောင့်သတင်းထုတ်ပြန်မှုနောက်ကျတဲ့တွေအခြေအနေတွေပုံမရှုပ်ထွေးပြီးတော့တန်တဲ့အရာတွေကပိုကြီးထွားစေတယ်။ဒါကြောင့်သတင်းထုတ်ပြန်မှုကိုနောက်မြန်မြန်ဆန်းဆန်းဒီအစိုးရဘက်အနေနဲ့ပေါ့လေတာဝန်ရှိတဲ့အဖွဲ့အစည်းတွေနဲ့ဆောင်ရွက်သင့်တယ်လို့ဒါကျွန်တော်တို့အကြံပြုတာဖြစ်ပါတယ်။ဆက်မဖြစ်ဖို့ဆိုတော့ယင်လုံုံရေးကိုယခုလက်ရှိတဲ့ပို့ပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကထပ်ဖြစ်မှာဆိုလို့ အကြံပြုတင်ပြခဲ့တာပါကျွန်တော်ရဲ့အကြံပြုချက်ကတော့ဒူချီယာတန်းကိုကြီးရဲ့ရင်ညွှန်းတာတော့မဟုတ်ပါဘူးခင်ဗျာတခြားနယ်မြေတွေမှာလည်းသမှန်ဖြစ်ပွားမယ်ဆိုရင်ဒီအုပ်စုနှစ်ခုကြားမှာတန်တရားတွေဟာပို့ပြီးတော့ကြီးထွားလာနိုင်တယ်လက်ရှိမှာနားလည်မှုနဲ့ယုံကြည်မှုတိစောက်မှုကိုတော်တော်လေးထိခိုက်တာဖြစ်တဲ့အတွက်ဒါလေးကိုကျွန်တော်တို့ကစိုးရင်တကြီးအကြံပြုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
အခုလိုမျိုးလူခွေးကော်မရှင်ရဲ့ထောက်ပြပြောဆိုမှုကိုကြိုဆိုပြီးတော့တင်ပြလာတဲ့ဒီသတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေအနေနဲ့ရခိုင်ပြည်နယ်အရေးအလေးနက်ထားဆောင်ရွက်သွားဖို့အစီအစဉ်တွေကိုလည်းစနစ်တကျဆောင်ရွက်သွားဖို့ရှိပါတယ်လို့သမ္မတပြောခွင့်ရလည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ
်သတင်းထုတ်ပြန်မဆိုကျွန်တော်ကရခိုင်နှုံးပြည်ကျွန်တော်တို့ပြန်ပြီး confirm လုပ်နိုင်မှာအဲ့ဆိုင်ရဝင်းကြီးဌာနတွေကကျွန်တော်တို့ပေးတာပေါ့ဒူချီတယန်ဖြစ်စင်မှာတော့ရဲတပ်ချက်ကြီးတေဆုံတဲ့ဟာကိုဘာကြောင့်ချက်ချင်းမထုတ်ပြန်မနဲ့ထားလဲဆိုတော့ရဲတပ်ချက်ကြီးကရခိုင်မျိုးသားဖြစ်နေတယ်သူ့မှာကဟိုကိုဝင်အရင်မှနဲ့ဇနီးတယောက်လည်းကြံနေခဲ့အဲ့ဒါတွေကြောင့်ထပ်ပြီးတော့တခြားဒေသတွေမှာပြဿနာဖြစ်မှာဆိုလို့နည်းနည်းလေးထိန်းသိမ်းသိမ်းဆောင်ရွက်လိုက်တဲ့သဘောရှိပါတယ
်စိုးရိမ်မှုတွေရှိနေစေဒေသရင်းကပြည်သူတွေအတွက်လုံခြုံရေးအစီအစဉ်တွေကိုစနစ်တကျဆောင်ရွက်ဖို့နဲ့ဒေသရင်းတည်ငြိမ်အေးချမ်းမှုတွေကိုလှုပ်ဆောင်နိုင်ဖို့ပြန်ကြားရေးဝန်ကြီးဌာနနဲ့ပြည်ထောင်ရေးဝန်ကြီးဌာနတို့ပူးပေါင်းလှုပ်ဆောင်ကြဖို့ရှိတယ်လို့လည်းဦးရထွတ်ကဆိုပါတယ်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဒူချီယာတန်းကြေးရွာအဖြစ်ပြတဲ့ပတ်သက်ပြီး2014ခုနှစ်ဖေဖော်ဝါရီလ14ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်ချက်ပါစုံစမ်းစစ်ဆေးချက်လေ့လာတွေ့ရှိချက်သုံးသပ်ချက်အကြံပြုချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရကိုတင်ပြသွားမှာဖြစ်တယ်လို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကပြောပါတယ်ရှင်
ဗီယူမြန်မာပိုင်းရဲ့အင်တာနက်စာမျက်နှာကို webplace စာအသစ်နဲ့ကြည့်ရှုနိုင်ကြောင်းသတင်းပေးချင်ပါသေး။ website လိပ်စာအသစ်ကတော့ bamis.voanews.com ဖြစ်ပါသေး။စလုံးပေါင်းက burmese.voanews.com ဖြစ်ပါသေး။ webplace စာဟောင်းမဲ့သုံးမိရင်လည်းဒီစာမျက်နှာကိုရောက်ရှိအောင်လို့အစီအစဉ်ပေးထားတာပါ။ VOA အင်တာနက်စာမျက်နှာတွေကကြည့်ရှုသူတွေအတွက်ပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့အစီအစဉ်ပေးထားပါသေးရှင်။ကျမတို့ VOA ရဲ့ Radio TV နဲ့ Internet တို့ကတင်ဆက်မှုတွေကိုအားပေးရတဲ့အတွက်ကျေးဇူးတင်ပါတယ
် VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့တပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်ကြောင်းသတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်
မင်္ဂလာပါရှင်ဒီတပတ်တော့လာမယ့်2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးကမ္ဘာသတင်းမီဒီယာတွေထဲမှာဘလို့ရေးသားကြသလဲဆိုတာနဲ့စရအောင်ပါအရင်ဆုံးတော့ဆောင်းပါရှင်ကွင်းတိုင်ယာကမြန်မာနိုင်ငံရဲ့နောက်သမရဆိုတဲ့ခေါင်းစဉ်နဲ့လာမယ့်2015ရွေးကောက်ပွဲမှာဒေါ်ဆတ်စုကြည်ကသူ့အနေနဲ့ဝင်ပြိုင်ဖို့ဆန္ဒရှိတယ်လို့အစချီရေးသားထားပါတယ
်2015ရွေးကောက်ပွဲကိုစစ်တပ်ကဖျက်တာမျိုးမလုပ်သေးတော့လာမယ့်ရွေးကောက်ပွဲဟာ NLD ကအများစုနိုင်မှာဖြစ်တဲ့အကြောင်းဒါပေမဲ့ဒေါ်ဆန်းစုကြည်မှာအုတ်ချုပ်ရီအတွေ့အကြုံမရှိကြောင်းဒေါ်ဆန်းစုကြည်ကခေါင်းဆောင်ခေါင်းတယောက်ဖြစ်ပေမဲ့အုတ်ချုပ်ရီစွမ်းရည်အကန့်အသတ်သာရှိတာကြောင့်သူမအနေနဲ့ပြန်စဉ်းစားသင့်တယ်လို့ဆိုထားပါတယ်ဒီပုံမှန်နဲ့ပတ်သက်ပြီးတော့သမရဦးသိန်းစိန်ကိုပြီးခဲ့တဲ့သတင်းဘက်ကမေးတဲ့အခါမှာတိုင်းပြည်ခေါင်းဆောင်ဖြစ်ဖို့အတွက်နိုင်ငံသားတွေရဲ့အခွင့်အရေးကိုကန့်သတ်ထားတာမျိုးသူ့အနေနဲ့မလိုလားကြောင်းဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတော်ရဲ့အမျိုးသားအကျိုးစီးပွားနဲ့အချုပ်အခြာကိုကာကွယ်ဖို့အတွက်လိုအပ်တာတွေကိုတော့ဆက်ပြီးတော့ထားရှိသွားမှာဖြစ်တယ်လို့သမရဦးသိန်းစိန်ကပြောထားတာကိုလည်းဖော်ပြထားပါတယ်နိုင်ငံရေးနဲ့စီးပွားရေးပြောင်းလဲတဲ့အကြီးအကျယ်လှုပ်လာနေတဲ့အချိန်မှာသမရနေရာအတွက်ဒေါန်ဆန်းစုကြည်ထက်ငယ်ပြီးအရေးချင်းပြည့်တဲ့သူ NLD ပါတီမှာမရှိဘူးလားဆိုပြီးတော့လဲမေးခွန်းထုတ်ထားပြီးတော့ဒေါန်ဆန်းစုကြည်အနေနဲ့အိန္ဒိယကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်ဒီလိုမျိုးစဉ်းစားသင့်တယ်ဆိုပြီးတော့ဆိုထားပါတယ်ဆိုနီယာဂန်ဒီဟာဝန်ကြီးချုပ်လုပ်ခဲ့ရင်ပြစ်နိုင်ပေမဲ့ဒီလိုပြည်ပနိုင်ငံတွေနဲ့ဆက်နွယ်နေတဲ့ပြဿနာတွေကြောင့်ဝန်ကြီးချုပ်မလုပ်ဘဲသူ့အစားမန်မိုဟန်စင်းကိုဝန်ကြီးချုပ်လုပ်ခိုင်းပြီးတော့သူကကွန်ဂရက်ပါတီခေါင်းဆောင်ဖြစ်ဆက်ပြီးရှိခဲ့တယ်လို့ဆိုပါတယ်။အချိန်ကအထက်တူမဟုတ်ပေမဲ့မြန်မာနိုင်ငံဟာသမရရာဒူးအတွက်မှန်ကန်တဲ့အရေးချင်းရှိတဲ့သမရတဦးလိုအပ်ကြောင်းအဲ့ဒီနောက်မှာအင်အားကောင်းပြီးတစုတစည်းတည်းရှိတဲ့ပါတီတရားရှိဖို့လိုအပ်တယ်လို့ဆိုပါတယ်
။အပြည့်အစုံကိုတော့ The Korea Times မှာဖတ်ရှုလို့ရပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲပြုပြင်ပြောင်းလဲမှုတချို့ရှိလာနေတဲ့မြန်မာနိုင်ငံကိုအဝင်အထွက်လှုပ်လာကြတဲ့ကမ္ဘာခေါင်းဆောင်တွေရဲ့ခီးစဉ်နဲ့ပတ်သက်ပြီးရေးသားချက်တွေကိုလည်းဆက်ပြောပြပါမယ်။အရင်ဆုံးဒီဂျာမန်သမ္မတရဲ့ခီးစဉ်ကိုကြည့်အောင်ပါမြန်မာနိုင်ငံကို၃ရက်ကြာခီးလာရောက်ခဲ့တဲ့ဂျာမန်သမ္မတကမြန်မာနိုင်ငံအနေနဲ့ပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်နေတာမှာလူနည်းစုတိုင်းရင်းသားတွေနဲ့ ပုံမို့ပြီးတော့ပြန်လဲရင်ကြားစစ်ရေးကိစ္စကိုအလေးထားထည့်သွင်းလှုပ်ဆောင်ရလိမ့်မယ်ဆိုပြီးမြန်မာနိုင်ငံကိုသတိနဲ့ချီကျူးထားပါတယ
်။ဂျာမနီသမ္မတရန်ကင်ကောက်ကသူမြန်မာနိုင်ငံမှာရောက်ရှိနေစဉ်အတွင်းနှစ်နိုင်ငံတာဝန်ရှိသူတွေကြားမြန်မာနိုင်ငံပေါ်တင်ရှိနေတဲ့ကျွေးမီယူရိုငွေတန်း900လျော့ပြည့်မဲ့ကိစ္စကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီတော့ဂျာမနီသမ္မတရန်ကင်ကောက်ကစစ်ဗိုလ်ချုပ်ကြီးဟောင်းတဦးအဖြစ်ကနေမြန်မာသမ္မတဖြစ်လာသူဦးသိန်းစင်ကိုမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီခရီးလမ်းကိုဥတီလျှောက်လှမ်းသွားနေသည်များဂျာမနီနိုင်ငံကအကူအညီပေးမှဖြစ်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်
။အပြည့်အစုံကို www.dw.de website မှာဖတ်ရှုနိုင်ပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲအိန္ဒိချင်းထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းသက်စင်ရှင်နဝက်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးဘန်ကောက်ပို့စ်သတင်းစာရဲ့ရေးသားချက်ကိုလည်းဆက်ပြီးပြောပြချင်ပါတယ်။ပြည်ပကိုထွက်ပြေးတင်းရှောင်နေရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းသက်စင်ရှင်နဝက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်ပြီးတော့အမည်မဖော်တဲ့ဖျားချောင်းတစ်ခုမှာအလှူအတန်းတွေလုပ်ခဲ့တယ်လို့ရေးသားထားပါတယ်။တက်စင်နဲ့သူ့မိသားစုဝင်တွေဟာအခုလိုတွားရောက်အလှူဒါနလုပ်တာမှန်ကန်တဲ့အကြောင်းဝန်ကြီးချုပ်ဟောင်းဖြစ်တဲ့စုံချိုင်းဝန်ဆွတ်ကအတည်ပြုပြောဆိုခဲ့ပါတယ်။ Facebook စာမျက်နှာမှာလည်းအဲ့ဒီလိုအလှူတန်းလုပ်နေတဲ့ဓာတ်ပုံတွေကိုဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟောင်းစွန်ချိုင်ဝန်စွတ်ကမစ္စတာတက်ဆင်ဟာအလှူတန်းလုပ်ဖို့တခုတည်းကိုသာရည်ရွယ်ပြီးတော့တွားရောက်ခဲ့တာဖြစ်တယ်လို့ပြောပါရယ်တက်ဆင်ရဲ့မိသားစုဟာရန်ကုန်ကချက်ထရီယန်ဟိုတယ်ရဲ့ဆယ်တန်းမှာတဲခိုသွားတယ်လို့လည်းဘန်ကောက်ပို့သတင်းမှာရေးသားထားပါရယ်ရှင်အခုဆက်ပြီးတော့မငိမ့်ချမ်းနိုင်သေးတဲ့တိုင်းရင်းသားဒေသကအခြေအနေတွေကိုလည်းပြောပြချင်ပါတယ်တောင်းကျမှုတိုက်ဖြတ်ရေးစီးပွားရေးမဟာဗျူဟာရဲ့အန်ဒီရဲများဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်ဒေးဗစ်ဘရန်နာကမြန်မာနိုင်ငံမှာတိုင်းရင်းသားတပုံတွေနဲ့အပြစ်ခတ်ရဆက်ရေးအတွဲစစ်ပွားရေးအခွင့်အထူးတွေကိုအသုံးချလာတာဟာ1990ပြည့်လွန်နှစ်တွေကဖြစ်ပါတယ်ဒီလောက်ရဟာဘလောက်အောင်မြင်တယ်လဲဆိုတဲ့မေးခွန်းနဲ့သူ့ရဲ့ဆောင်းပါးကိုအစချီထားပါတယ
်ပြည်ပရင်းနှီးမြှုပ်နှံသူတွေဟာကြောင်မြတ်ကျွန်းတင်တဲ့အဖွရန်တတူတွေလူချင်းလို့ကချင်းပြည်နယ်နေစွန်နေပြားဒေသကိုဝင်ရောက်နေကြတာပြည်တွင်းရင်းနှီးမြှုပ်နှံမှုအလုံးရဲ့25ရာခိုင်နှုန်းအထိရှိနေပေမဲ့အများအဖြစ်တော့သဘုံကောင်းဆောင်တွေနဲ့အစိုးရစေကောင်းဆောင်တွေအကြားပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းတွေသာဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါသေးတယ်။တိုင်းရင်းသားတွေနဲ့ညီညာရေးရနိုင်တဲ့အလားအလာကတော့မျှော်လင့်ချက်အစစ်မှားပဲရှိနေသေးတယ်လို့ဆိုပါတယ်။ညီညာရေးဖြစ်စဉ်နဲ့ရောထွေးနိုင်တဲ့အပြစ်ရဆက်ရေးကိုသေသေချာချာကြည့်မယ်ဆိုရင်ရခိုင်ကတည်းကဘာမှထူးထူးခြားပြောင်းလဲလာတာမရှိသေးဘူးလို့လည်းထောက်ပြထားပါတယ်။စီးပွားရေးဖွံ့ဖြိုးလာရင်ဘယ်သူမှလက်နက်ကင်တော့မှမဟုတ်ဘူးလို့အစိုးရဘက်ကပြောနေတာဟာ theory အဖြစ်ကောင်းပေမဲ့တကယ်လက်တွေ့မှာတော့ဒေသခံပြည်သူတွေဟာစီးပွားရေးစီမံငင်းတွေအတွက်မြေအသိမ်းခံရတာသဘာဝပတ်ဝန်းကျင်ပျက်စီးတာတွေနဲ့ပဲကြုံတွေ့နေရတယ်လို့ထိုင်းမြန်မာနယ်စပ်ကကရင်ပြည်နယ်ကိုဥပမာပေးတင်ပြထားပါတယ်ကချင်တွန်းနဲ့ဆက်ခွနစ်ကြာရရှိခဲ့တဲ့အပြစ်ခတ်ရဆဲရေးပျက်စီးသွားတာဟာလဲ KIO ခေါင်းဆောင်တွေကိုစီးပွားရေးမဲလုံးပေးဖျက်ဆီးဖို့ကြိုးပမ်းမှုအလုံးမဖြစ်ဘူးဆိုတာပြသခြင်းသာဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်စစ်မှန်တဲ့ညီညာရေးကိုတကယ်လူကျင်တယ်ဆိုရင်တော့တိုင်းရင်းသားခေါင်းဆောင်တွေအကြမ်းမှာသွေးခွဲပြီးမဲလုံးပေးဖို့မစင်စားပဲစစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲသာလုပ်သင့်တယ်လို့အဆုံးသတ်တင်ပြထားပါရခင်ဗျာ
အပြည့်အစုံကိုတော့ Foreign Policy Channel မှာဖတ်ရှုလို့ရပါတယ်ရှင်တခါကချင်းပြည်နယ်ကတိုင်းရင်းသူလေးတွေရဲ့ဘဝနဲ့ပတ်သက်ပြီး Times Magazine မှာရေးသားထားတာကိုလည်းဆက်ပြောပြခြင်းပါတယ်ကချင်းပြည်နယ်မှာမရင်းကျင်တဲ့ကိစ္စကိုအစိုးရတပ်တွေကလက်နက်အဖြစ်အသုံးပြုနေပေမဲ့ကချင်မျိုးသမီးတွေကပြန်လည်ခုခံခြင်းဆိုပြီးကထရာစံချက်ကရေးသားထားပါတယ်
။ကဘာပေါ်ကပဋိပက္ခထူပြောတဲ့နေရာတွေမှာလိုပဲမြန်မာနိုင်ငံကကချင်နဲ့ရှမ်းပြည်နယ်မှာလဲစစ်သားတွေရဲတွေကမရင်းပြုကျင့်နာကိုလက်နက်လိုအသုံးပြုနေကြတယ်လို့စရေးသားထားပါတယ်။မြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ်ကပြုစုတဲ့အစီရင်ခံစာတစ်စောင်မှာ2010ပြည်ကစပြီးမြန်မာစစ်တပ်ပြုကျင့်ခဲ့တဲ့အမှုပေါင်း100ကျော်ကိုအထောက်အထားနဲ့တင်ပြထားတယ်လို့ကိုးကားထားပါတယ်။ဒီလိုဖြစ်ရမျိုးကိုအစိုးရစစ်တပ်ကလုတ်ခွင့်ပေးထားတာဖြစ်တယ်လို့လည်းကွယ်လွန်သူကချင်ကောင်းဆောင်မရန်ဘရန်ဆိုင်ရဲ့သမီးလက်ရှိကချင်အမျိုးသမီးတမကဥက္ကဋ္ဌကပြောပါတယ်တဲ့။ဒါပေမဲ့အာဏာပိုင်တွေဘက်ကအပြင်းထန်ညှဉ်းဆန်တဲ့အကြောင်းကိုပြောခွင့်ရပုဂ္ဂိုလ်ဦးရထွရဲ့ပြန်ကြားချက်နဲ့တကွတင်ပြထားပါတယ်အဲ့ဒီအထက်မှာအသက်9နှစ်အရွယ်မိန်းကလေးတစ်ယောက်ရဲ့ကိစ္စကိုစစ်တရားရုံးကနေအရက်ဖက်တရားရုံးစီလွှဲပြောင်းလိုက်နိုင်တာဟာကချင်လူခွေရေးတိုက်ပွဲဝင်နေတဲ့သူတွေအတွက်အောင်ပွဲတစ်ရက်ပါတဲ့နောက်ဆုံးမှာတော့ကလေးမလေးကိုပြုကျင့်ခဲ့တဲ့စစ်သားကို ြစ်မှုထင်ရှားတဲ့အတွက်အရက်ဖက်တရားရုံးကထောင်နှံတသက်တကျွန်းချမှတ်လိုက်ပါတယ်။သို့တော်လည်းဒီအတွက်ပျော်ရွှင်မှုဟာခဏတာမျှတာဖြစ်ပါတယ်။ပဋိပက္ခတွေရှိနေသမျှဒါမျိုးတွေနောက်ထပ်ဖြစ်နိုင်သေးတယ်လို့ကချင်မျိုးသမီးတမကဥက္ကဋ္ဌရဲ့ပြောစကားနဲ့အဆုံးသတ်ထားပါတယ်ရှင်။
အပြည့်အစုံကိုတော့ times.com မှာဖတ်ရှုနိုင်ပါတယ်ရှင်။တခါမြန်မာနိုင်ငံမှာဓာတုလက်နက်တွေရှိနေပြီလားဆိုတဲ့မေးခွန်းနဲ့ဆောင်းပါရှင် Joshua Clancis က Council on Foreign Relations online မှာမေးခွန်းထုတ်ထားပါတယ်
။ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံအတွင်းမှာစစ်ဟာနာရှင်ဟောင်းတွေလက်ထက်ကတီးခဲ့တဲ့ဓာတုလက်နက်ထုတ်လုပ်တဲ့စက်ရုံတရုံရှိနေတယ်ဆိုပြီးတော့ရေးသားခဲ့တဲ့မြန်မာသတင်းသမား6ယောက်ကိုမြန်မာအစိုးရကထိန်းသိမ်းခဲ့ပါတယ်။ဖမ်းဆီးထားတာလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့အစချီပြီးတော့ရေးသားထားတာပါ။ဓာတုလက်နက်ဆက်ယုံလို့ယူဆရတဲ့ဆက်ယုံဟာမကွေးတိုင်းပေါ့မြို့နယ်အတွင်းမှာတည်ရှိတယ်လို့ပြည်ရင်းထုတ်ကြားနယ်စာဆောင်မှာရေးသားခဲ့တာပါ။သတင်းစာဆောင်ကဆက်ယုံရဲ့ဓာတ်ပုံကိုလည်းထည့်သွင်းဖော်ပြထားပြီးအဲ့ဒီဆက်ယုံကို2009ခုနှစ်အတွင်းဒေသခံတောင်သူလယ်သမားတွေထံကနေသိမ်းယူထားတဲ့အေက3500ကျော်အချေပမာဏရှိတဲ့မြေပေါ်မှာဆောက်လုပ်ထားတာဖြစ်ကြောင်းအဆောက်အဦးကိုအရှိပေး1000ကျော်ရှိတဲ့ဥမင်လှိုင်ကောင်းနဲ့ဆက်သွယ်ထားကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရကတော့ဒီသတင်းဟာအခြေမြစ်မရှိဘူးလို့ပြောဆိုထားပါတယ်။နိုင်ငံကကတော့သတင်းသမား6ယောက်ကိုထိန်းသိမ်းထားတဲ့အပေါ်ပို့ပြီးတော့အာရုံစိုက်နေကြပါတယ်။ပြောင်းလဲမှုတွေပြုလုပ်နေပါတယ်ဆိုတဲ့မြန်မာနိုင်ငံဟာအခုလိုသတင်းတောက်တွေကိုဖမ်းဆီးတဲ့လုပ်ရက်ဟာသတင်းလွတ်လပ်ခွင့်အပေါ်ဂရုမစိုက်ရာရောက်တယ်လို့ပြုပြင်ပြောင်းလဲရေးလုပ်နေပါတယ်ဆိုတာနဲ့လည်းအလံဝေးနေသေးတယ်လို့သုံးသက်သူတွေကထောက်ပြကြောင်းရေးသားထားပါတယ်
။အပြည့်အစုံကိုတော့ blogs.cfr.org ဆိုတဲ့အင်တာနက်စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့စီးပွားရေးဆိုင်ရာသုံးသက်ချက်တွေကိုဆက်လက်တင်ပြပါရစေ။အရင်ဆုံးတော့စစ်အစိုးရလက်ထက်ကလူခွင့်ရချိုးဖောက်မှုတွေကြောင့်မလို့ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာအမေရိကန်ကနေအများဆုံးစွန့်ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တဲ့အပေါ်သုံးသက်ချက်ကိုတင်ပြပါမယ်
။မြန်မာပြည်အတွင်းမှာအမေရိကန်နိုင်ငံက APR Energy PLC ကုမ္ပဏီဟာမီဂါဝတ်တရာရှိတဲ့လျှက်စစ်တအားပေးစက်ရုံတရုံတိစောက်ဖို့စာချုပ်ချုပ်လိုက်တာဟာအလားအလာကောင်းနေတဲ့မြန်မာစွန့်အင်အခမ်းကဏ္ဍမှာအမေရိကန်ကုမ္ပဏီရဲ့နောက်ဆုံးပါဝင်လာမှုဖြစ်ပါတယ်။ဒီစာချုပ်ဟာအမေရိကန်ကမြန်မာပြည်ကိုစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်ခြင်းကစလို့အများဆုံးရင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ကုမ္ပဏီတာဝန်ရှိသူကပြောပါတယ်။မြန်မာပြည်မှာလူဦးရေတန်း60ကျော်ရှိပြီး45တန်းလောက်ကလျှက်စစ်တအားမရဘဲနေထိုင်နေကြရတာပါ။လျှက်စစ်တအားပေးစက်ရုံကိုမန္တလေးတိုင်းဒေသမှာတည်ဆောက်မှာဖြစ်ပြီးတော့လူပေါင်း6တန်းကျော်လျှက်စစ်တအားသုံးဆွဲလာနိုင်မှာဖြစ်တယ်လို့ဆိုပါတယ်။တအားပေးစက်ရုံလက်ပတ်မဲ့သဘာဝဓာတ်ငွေကိုတော့နိုင်ငံတော်အစိုးရကတူလောင်ထားတဲ့ရွှေဂက်သဘာဝဓာတ်ငွေ 2.4 ကနေတဆင့်ရရှိမှာဖြစ်ပါတယ်
။အပြည့်အစုံကိုဖတ်ချင်တယ်ဆိုရင်တော့ Wall Street Online စာမျက်နှာမှာဖတ်ရှုလို့ရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့မြမရွှေအရေးသွေးမြင့်တင်မှုပေါ်သုံးသက်ချက်ဆောင်ပါကိုပြောပြပါမယ်။ပြပတင်ပို့မှုကန့်သက်ချက်တွေကိုရှော့ချမဲ့အစီအစဉ်တွေနဲ့အတူနိုင်ငံတကာရွှေဆန်ချိန်တွေအတိုင်းမြန်မာနိုင်ငံကပထမဦးဆုံးအချိန်ကျင့်သုံးမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ဆောင်းပါးရှင်ဆိုဖီဆောင်းက International Business Times Internet စာမျက်နှာမှာရေးသားထားပါတယ်
။နိုင်ငံတကာအတိုင်းအဝန်းမှာပါဝင်ဖို့နောက်ထပ်ခြေလှမ်းတစ်ရပ်အနေနဲ့မြန်မာနိုင်ငံကနိုင်ငံတကာဆန်ချိန်တွေအတိုင်းကျင့်သုံးပြီးမြန်မာရွှေဈေးကွက်ကိုလည်းပြင်ပကဘာကိုဖွင့်ပေးလိုက်တယ်ဆိုပြီးစားထားပါတယ်။ဒီလိုလုံးလိုက်တဲ့အတွက်မြန်မာနိုင်ငံဟာရွှေကိုအရင်ကလိုအလေးချိန်ကြက်သားချိန်နဲ့ရောင်းတာမျိုးမဟုတ်ပဲရွှေသားစစ်စစ် 99.99 ရာခိုင်နှုန်းကိုနိုင်ငံတကာမှာလိုဂရမ်နဲ့စတင်ရောင်းချသွားပြီးနိုင်ငံတကာစံချိန်ဤအတိုင်းလှူသွားမှာဖြစ်တယ်လို့မြန်မာနိုင်ငံကဗိုလ်ထူးနေ့မှာကြေညာခဲ့ပါတယ်နိုင်ငံသားတယောက်အနေနဲ့မြန်မာနိုင်ငံကရွှေဘလောက်ဝယ်နိုင်တယ်ဆိုတာကန့်သက်ချက်တွေရှိနေသေးကြောင်းနေချင်းညချင်းဒီကန့်သက်ချက်တွေဖယ်ပြစ်မှာမဟုတ်ပေမဲ့ဒါမဲ့နှစ်နှစ်အတွင်းမှာတော့ဒီကန့်သက်ချက်တွေကိုလျှော့ချသွားမှာဖြစ်တဲ့အကြောင်းနိုင်ငံတကာနဲ့ကုန်သွယ်မှုတွေလုပ်မယ်ဆိုရင်ဒီလိုကန့်သက်ထားတာတွေကိုပယ်ပြတ်ပေးဖို့အရေးကြီးကြောင်းဒီလိုကန့်သက်ချက်တွေကကုန်သွယ်မှုမှာကြီးမားတဲ့ပြဿနာဖြစ်နေပြီးတော့အာဆီယံအတွင်းလွတ်လပ်စွာကုန်သွယ်မှုဇုံမှာပါဝင်ဖို့လုပ်တဲ့အခါမြန်မာအစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းဖို့လိုတယ်လို့ပြောတာပါတယ
်အပြည့်အစုံကို ibtimes.com မှာဖတ်ရှုနိုင်ပါတယ်ဆိုတာကိုပြောကြရင်းနဲ့ပဲဒီတစ်ပတ်ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေကိုအဆုံးသတ်ပါရစေရှင
်။ VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ရှင်။
VOA မြန်မာ
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။